This program has come to
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်ကျန်းရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုအမေရိကန်နဲ့ဗီယက်နမ်ခေါင်းဆောင်တွေကတိပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလစုံစမ်းရေးအဖွဲ့ WIWM အတွက်ဗြိတိန်နိုင်ငံကပေါင်ငွေ5သိန်းထောက်ပံ့လိုက်ပါတယ်။စီးပွားရေးပြဿနာဦးစားပေးဖြေရှင်းဖို့ထိုင်းဝန်ကြီးချုပ်တစ်ကကတိပြုလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံပြည်သူတွေတိမ်းရှောင်နေကြရပါတယ်။
စစ်သားတွေကတော့လမ်းချင်းရင်းနဲ့ရှိချီ6ဘက်မှတက်လာတယ်။အဲ့ဒါကိုကျွန်တော်တို့ကေရဲ့ဘက်ကနဲ့ခုခံဒီမှာတိုက်ပွဲတွေကြီးကြီးဖြစ်တာရှိပါတယ်
။ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကကချင်တိုက်ပွဲအခြေအနေပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနဲ့အတူနိုင်ငံရေးကျင်းသားအများပြားရှိနေတဲ့မုံရွာအချင်းထောင်မှာတော့နိုင်ငံရေးကျင်းသားတွေအစာငတ်ခံဆန္ဒပြနေကြပါတယ်။22နှစ်မြောက် 9/11 တိုက်ခိုက်မှုနှစ်ပတ်လည်နေ့မှာ 9/11 တိုက်ခိုက်မှုမှာကိုယ်အတွင်းကြုံခဲ့ရသူနဲ့ VOA ဆက်သွယ်မေးမြန်းချက်သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့ VN နှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မှုသဘောတူညီခဲ့တဲ့အပေါ်နှစ်နိုင်ငံခေါင်းဆောင်တွေကကြိုဆိုလိုက်ပြီးဤပညာတူထင်မှုတွေမှာယင်းနှိမ့်မြုပ်နှံမှုပူးပေါင်းဆောင်ရွက်မယ်အကြောင်းသမ္မတဂျိုးဘိုင်ဒန်ကဒီနေ့ VN နိုင်ငံဟနွိုင်းမြို့မှာသမ္မတဗဟာဗန်ထောင်နဲ့တွေ့ဆုံစဉ်မှာပြောလိုက်ပါတယ်ရှင
် We're strengthening our supply chain including through a new semiconductor memorandum of cooperation that we signed today.
နိုင်ငံကြားကုန်စည်စည်မှုခွင့်ဆက်ပို့ပြီးခိုင်မာအောင်လှုပ်ဆောင်မယ်အကြောင်းဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုသဘောတူစာချုပ်လွှာအရစီမီကွန်ဒက်တာအသစ်တွေထုတ်လုပ်သွားဖို့နဲ့ Cloud Computing လို့အချက်အလက်သိမ်းဆည်းစီမံရေးတယ်လီဆက်သွယ်ရေးတွေအပြင် AI ဉာဏ်ရည်တုနည်းပညာကိစ္စတွေမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောသွားတာပါ။အမေရိကန်ပြည်ထောင်စုနဲ့ VN နှစ်နိုင်ငံကြားမဟာဗျူဟာမြောက်အမြင့်ဆုံးတန်တမန်ဆက်ဆံရေးကိုတိုးမြင့်လိုက်တယ်လို့ကြေညာပြီးတဲ့နောက်ဒီနေ့မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့ VN သမ္မတတို့တွေ့ဆုံကြတာပါ။အမေရိကန်ပြည်သူတွေနဲ့ VN ပြည်သူတွေအတွက်အရေးကြီးဆုံးစိန်ခေါ်မှုတွေမှာနှစ်နိုင်ငံနဲ့နဲ့ရှိုင်းရှိုင်းပူးပေါင်းဆောင်ရွက်ဖို့သမ္မတဘိုင်ဒန်ကပြောဆိုသွားပြီးနှစ်နိုင်ငံကြားလက်တွဲခဲ့ကြတဲ့သမိုင်းကြောင်းကိုထူးခြားတဲ့မှတ်တိုင်ဖြစ်လဲသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါသေးတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကလူပေါင်း 3,000 လောက်အသက်ဆုံးခဲ့ရတဲ့ 9/11 အကြမ်းဖက်တိုက်ခိုက်ခံရမှု22နှစ်ပြည့်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအလက်စကာပြည်နယ်Anchorage အခြေဆိုင်စစ်စခန်းမှာစစ်မှုရန်တွေအရေးပေါ်ဝန်ထမ်းတွေနဲ့မိသားစုတွေကိုဒီကနေ့မိကုံးပြောဖို့စီစဉ်ထားပါတယ်။ G20 ထိပ်သီးအစည်းအဝေးနဲ့ BNN နိုင်ငံအပါအဝင်ပြည်ပခီးစဉ်တွေကနေအပြန်သမ္မတဘိုင်ဒန်အလက်စကာပြည်နယ်ကိုဝင်ရောက်မှာဖြစ်ပါတယ်။ New York မြို့ Pennsylvania ပြည်နယ်နဲ့ပန်တဂွန်စစ်ဌာနချုပ်ကအကြမ်းဖက်သမားတွေလေရင်နဲ့တိုက်ခိုက်ခံခဲ့ရတဲ့နေရာတွေမှာတော့သမ္မတကိုယ်တိုင်မတက်ရောက်ပဲနှစ်ပတ်လည်အောက်မေ့ဘွယ်အခမ်းအနားကျင်းပမှာဖြစ်ပေမဲ့အရင်ကလည်းသမ္မတတွေကိုယ်တိုင်မတက်ခဲ့တာမျိုးလည်းရှိခဲ့ပူပါတယ်။သမ္မတ George W. Bush လက်ထက်တုန်းက2005ခုနှစ်မှာအင်ဖြူရောရဲ့မျက်ခင်းမြင်မှာအောက်မေ့ဘွယ်ကျင်းပခဲ့ဘူးသလိုသမ္မတဘရက်အိုဘားမားလက်ထက်2015ခုနှစ်တုန်းကလည်းအင်ဖြူရောမှာခိတ္တငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ Washington DC မြို့တော်မှာရှိတဲ့ Fort Meade စစ်စခန်းကစစ်မှုရန်တွေဂုဏ်ပြုတဲ့အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ New York မြို့မှာအကြမ်းဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ကမ္ဘာကုန်သွယ်ရေးအဆောက်အဦရှိခဲ့တဲ့နေရာကအထိမ်းအမှတ်နဲ့ပြတိုင်မှာတော့ဒီကနေ့ကျင်းပမယ့်အခမ်းအနားကိုဒုသမ္မတကမလာဟဲရစ်စ်တက်ရောက်ဖို့စီစဉ်ထားပါတယ်။ဒုသမ္မတရဲ့ခင်မွန် Dot Enfort ကလည်းအကြမ်းဖက်သမားတွေစီးနင်းခဲ့တဲ့လေရင်ပြတ်ကျခဲ့ရာ Pennsylvania ပြည်နယ် Sandville ကိုတွားရောက်ပြီးတော့တန်းခွေကြမှာဖြစ်ပါတယ်။သမ္မတကတော့ Jill Biden ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ပူရဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Matt Melly တို့ကလည်းပန်တဂွန်စစ်ဌာနချုပ်က 9/11 အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်ရှင်။
ထိုင်ဝမ်ကျွန်းနီတရုတ်စစ်လေယာဉ်39စင်းနဲ့လေယာဉ်တင်သင်းမော်တစ်စီးကိုထောက်လန်းတွေ့ရှိခဲ့တယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကဒီနေ့ပဲပြောပါရယ်။ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ဖြတ်သင်းမော်နဲ့ကနေဒါ Frigate သင်းမော်တစ်စီးတို့ဟာထိုင်ဝမ်ရေလက်ကြားကိုဖြတ်သန်းခဲ့ပြီးနောက်ပိုင်းအခုလိုတရုတ်စစ်သင်းမော်တရုတ်စစ်လေယာဉ်တွေကိုထောက်လန်းတွေ့ရှိခဲ့တာပါ။တနင်္ဂနွေနဲ့တနင်္လာနေ့နဲ့နက်ပိုင်းတွေမှာလည်းလေယာဉ်26စင်းနဲ့စစ်သင်းမော်73စင်းဟာကျွန်းတဝိုက်လှက်ပတ်နေပြီးတခြားလေယာဉ်73စင်းကိုလည်းတနင်္လာနေ့အစောပိုင်းကလေးကတွေ့ရှိခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါရတယ်။တရုတ်လေယာဉ်တင်သင်းမော်ရှက်ဒွန်းကိုလည်းထိုင်ဝမ်ကျွန်းအရှိတောင်ဘက်ကီလိုမီတာ100ကျော်အကွာမှာတွေ့ခဲ့ရတယ်လို့ပြောပါရတယ်။ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်နိုင်ငံကလိုအပ်ရင်စစ်အင်အား3000အပအဝင်ထိန်းချုပ်နိုင်အောင်လုပ်မယ်လို့လည်းပြောထားပါရတယ်။မကြသေးမီကမှတွေ့ရှိခဲ့တဲ့လေယာဉ်39စင်းနဲ့22စင်းဟာလည်းထိုင်ဝမ်ကျွန်းအနီးတရုတ်နိုင်ငံကြားကျင်းမြောင်းတဲ့ရေလက်ကြားကဂျားကန်တွေကိုဖျက်ဆီးမောင်းနှင်သွားတယ်လို့ထိုင်ဝမ်ဘက်ကပြောပါရယ်ထိုင်ဝမ်စစ်တပ်ကအခြေအနေကိုအနီးကစောင့်ကြည့်နေပြီးတုံ့ပြန်မှုလေယာဉ်ရေတပ်နဲ့မြေပြင်အခြေစိုက်ဒုံးစနစ်တွေကိုတာဝန်ပေးထားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဖိတ်ကြားချက်နဲ့မကြသေးခင်ရက်တွေအတွင်းမှာပဲရုရှားနိုင်ငံကိုအလဲပတ်လာရောက်မဲ့အကြောင်းရုရှားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်အသေးစိတ်ကိုမပြောပင်မဲ့တောင်ကိုရီးယားမီဒီယာတွေမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်လိုက်ပါလာတယ်ဆိုတဲ့ခန့်မှန်းရတဲ့အထူးယထာဟာပျုံယမ်းမြို့တော်ကနေထွက်ခွာသွားခဲ့ပြီးတော့အစောဆုံးမနက်ဖြန်အင်္ဂါနေ့မှာတော့ရုရှားသမ္မတနဲ့တွေ့နိုင်ခြေရှိတယ်လို့လည်းအစိုးရတာဝန်ရှိသူတချို့ကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်အမေရိကန်ဆိုရာတာဝန်ရှိတဲ့သူတွေဘက်ကတော့မြောက်ကိုရီးယားကောင်းဆောင်နဲ့ရုရှားသမ္မတတို့ဒီလာထဲမှာတွေ့နိုင်ခြေရှိတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောထားပါဗျ။ယူကရိန်းတို့ဘော်ကျူးကျော်စစ်မှာရုရှားတပ်ဖွဲ့တွေအတွက်လိုအပ်တဲ့စစ်လက်နက်တွေကိုမြောက်ကိုရီးယားကပေးပို့မှာဆိုရင်ကြောင့်လည်းအမေရိကန်သမ္မတအင်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်ဂျွန်ကပီကပြောဆိုထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ကုလသမဂ္ဂကတာဝန်အနှင်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ညားအဖွဲ့ IIMM ရဲ့လုပ်ငန်းတွေဆောင်ရွက်နိုင်မှုအတွက်စတာလင်ပေါင်း5သိန်းကိုဗြိတိန်နိုင်ငံကပေးအပ်လိုက်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေကိုပိတ်မထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေ၊အိုးအိမ်တွေကိုမီးရှို့ဖျက်ဆီးမှုတွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်မှုအတွက် IIMM အဖွဲ့ကစုံစမ်းစစ်ဆေးနေရပါဗျ။ဒီအဖွဲ့ရဲ့ဆောင်ရွက်မှုကိုထောက်ခံဖို့နဲ့မြန်မာနိုင်ငံအတွင်းစစ်တပ်ရဲ့စိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေအဆုံးသက်ရေးဟာဖောက်ပြန်သူတွေအပေါ်အရေးယူတာသာဖြစ်တယ်လို့ဗြိတိန်လူအခွင့်ရေးရာဝန်ကြီး Rita Franks ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ညားအဖွဲ့ IIMM ရဲ့လုပ်ငန်းတွေအောင်မြင်အောင်ဝိုင်းဝန်းကူညီဖို့ကိုလည်းဗြိတိန်နိုင်ငံကတိုက်တွန်းထားပါသေးတယ်ရှင်
ထိုင်းနိုင်ငံမှာရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအမြန်ဆုံးဖြေရှင်းပေးမယ်လို့ထိုင်းဝန်ကြီးချုပ်သစ်ဆရီတာတာဗီဇန်ကဒီကနေ့လွှတ်တော်မှာပြောကြားတဲ့မိကွန်းမှာကတိပေးပြောဆိုလိုက်ပါတယ်။လေးလကြာအစိုးရသစ်မဖွဲ့နိုင်တာကြောင့်နိုင်ငံရေးအရာမရေမရာအခြေအနေတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ပထမဆုံးပြန်ပြီးတော့ကျင်းပတဲ့လွှတ်တော်မှာကတိပြုခဲ့တာဖြစ်ပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဖြစ်ကနေနိုင်ငံရေးလောကထဲကိုဝင်ရောက်လာတဲ့ဝင်းကြီးချုပ်သစ်ဆရီတာဟာသူ့ရဲ့ဥဆောင်မဲ့အစိုးရတပ်တန်း၄နှစ်တာကာလမှာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေကိုဖြေရှင်းပေးဖို့အတွက်တောင်းဆိုမှုတွေနဲ့ရင်ဆိုင်နေရပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်မှာထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းသွားသလိုနိုင်ငံအတွက်အကျိုးမြတ်များတဲ့ခီးသွွားလုပ်ငန်းတွေကိုလည်းထိခိုက်စေခဲ့ပါတယ်။ထိုင်းဆိုရရဲ့ကျွေးမီဟာ2023ခုနှစ်မှာပြည်တွင်းအသတင်းကုန်ထုတ်လုပ်မှု GDP ရဲ့60ရာခိုင်နှုန်းအထိမြင့်တက်လာပြီးမိသားစုတွေရဲ့ကျွေးမီတွေဟာလည်း GDP ရဲ့90ရာခိုင်နှုန်းကျော်အထိတိုးလာတယ်လို့သူကပြောပါတယ်။ဒီလိုမျိုးကျွေးမီပြဿနာတွေတတ်သားရရစေရေးစွန့်ရင်ကုန်ကြစည်တိုးမြင့်မှုတွေကိုလျှော့ပါတတ်သားစေဖို့အတွက်ခီးသွွားလုပ်ငန်းကိုအရှိန်အဟုန်မြင့်ပြီးတော့ဆောင်ရွက်သွားမယ်လို့သူကကတိပြုခဲ့ပါတယ်။သူ့ရဲ့ဖူအတိုင်းပါတီကရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ပါတီဖြစ်ပါတယ်။အထက်လွတ်တော်ရဲ့ထောက်ခံမှုကိုရရှိခဲ့ပြီးတော့ပထမနေရာရခဲ့တဲ့ Mood Forward မပါဘဲနဲ့ပို့ပြီးတော့မှကျက်ပြန့်တဲ့ညွန်မောင်းအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ပါတီကမဲဆွယ်ပွဲဂရိကဝိကိုဖျက်ပြီးတော့အရင်အစိုးရရဲ့တစိ့တပိုင်းဖြစ်ခဲ့တဲ့ပါတီတွေစစ်တပ်လိုလားတဲ့ပါတီတွေနဲ့ပူးပေါင်းပြီးတော့အစိုးရအသစ်ဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်ရှင်။
မော်ရိုကိုနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့က လူပေါင်း2486ယောက်သေဆုံးခဲ့တဲ့အင်းအားပြင်းငလျင်လှုပ်ခတ်ခဲ့ပြီးနောက်ပိုင်းအသက်ရှင်ကျန်နေသူတွေကိုကယ်တင်နိုင်မှုအတွက်ကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေကြပါတယ်။ Britain, Spain, Qatar နဲ့ Arab ဇော်ဘွားများပြည်ထောင်စုတို့ကရှာဖွေအဖွဲ့တွေကလည်းအပြည့်အစည်းတွေကိုတူးဖော်ပြီးအသက်ရှင်ကျန်နေသူတွေကိုကယ်တင်နိုင်မှုကျိုးပန်းမှုတွေမှာပူပေါင်းဆောင်ရွက်နေတယ်လို့လည်းအစိုးရကပြောပါတယ်။လူပေါင်း2400ကျော်ဒဏ်ရာရခဲ့တဲ့ငလျင်ဟာပြင်အား 6.8 ရှိပြီး Marrakech မြို့ရဲ့အနောက်တောင်ဘက် 82 ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့ American ဘူမိဗေဒလေးလာရေးဌာနကပြောပါတယ်။ရာစုနှစ်တစ်ခုအတွင်းအပြင်းထန်ဆုံးဖြစ်တဲ့ငလျင်တန်းကိုလူပေါင်း 3,000 လောက်ခံခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကနှိမ့်ကွေးနေပြီး Morocco နိုင်ငံသားတချို့ကတော့အစိုးရဟာကယ်ဆယ်ရေးလုပ်ငန်းတွေကိုနိုင်ငံတွင်းဝင်ရောက်ကူညီပေးဖို့ခွင့်မပြုခဲ့ဘူးလို့လူမှုကွန်ရက်မီဒီယာတွေမှာဖော်ပြနေကြပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကတော့ Morocco နိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးဖို့အတွက်အစင်းသင့်ရှိတယ်လို့သတင်းတောက်တွေကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Morocco ဘီယင်စက်ထမမြောက်မိုဟာမက်ကလည်းတနင်္ဂနွေနေ့ကစနိုင်ငံရဲ့ဝမ်းနည်းဝယ်နေ့အဖြစ်3ရက်ကြာနိုင်ငံတော်ဝန်အလံတဝက်ကိုလွှင့်ဖို့မိန့်ပေးခဲ့ပါတယ်။စစ်တပ်ကလည်းအထူးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီး Morocco ဘီယင်ကလည်းရေရိတ်ခါနဲ့အမိုးကာတွေကိုဖြန့်ဝေပေးဖို့အမိန့်ထုတ်ပြန်ထားပါတယ်ရှင်။
ထိုင်ဖုန်းဟိုက်ခွေဟာတရုတ်နိုင်ငံရဲ့ကမ်ယိုရန်မှာရှိတဲ့ကွမ်တောင်းဒေသကနေကွမ်စီဒေသအထိကိုကမ်ယိုရန်တလျှောက်အပူပိုင်းမုန်တိုင်းဖြစ်နေဆက်လက်ပြီးတော့တိုက်ခတ်နေပါဗျ။မိုးတီထန်စွာရွာသွန်းနေတာကြောင့်အသွာလာတွေပြတ်တောက်ပြီးတော့ဒေသခံတွေပိတ်မိနေကြပါဗျ။ကွမ်စီပြည်နယ်မှာရှိတဲ့ဘိုပိုင်းကျေးလက်ဒေသကအထက်နှိမ့်တဲ့နေအိမ်တွေမှာတော့ရေကအနက်2မီတာကျော်တက်လာပါဗျ။ဒါကြောင့်မို့လို့ကယ်ဆယ်ရေးသမားတွေကတနင်္ဂနွေနေ့ညကလေးကလူတွေကိုဘေးလွရာကိုကယ်ထုတ်ခဲ့ရတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါဗျ။တောင်ပေါ်ဒေသတွေမှာတော့မြေပြိုကျတာကြောင့်လမ်းတွေနဲ့တံတားတွေပြိုကျပျက်စီးခဲ့ရပါဗျ။မိုးရေချိန်ဟာ5,100-1.2 မီလီမီတာအထိကြောက်ရောက်ရှိခဲ့တဲ့အတွက်ဒေတာရဲ့နှစ်စင်မိုးရွာသွန်းမှုရဲ့၄ပုံတစ်ပုံကျော်အထိရွာသွန်းခဲ့တာလို့ဘိုးပိုင်းမှာရှိတဲ့မိုးလေဝသဌာနတစ်ခုကပြောပါတယ်။တရုတ်နိုင်ငံကိုတိုက်ခတ်လာတဲ့တိုက်ဖုန်းမုန်တိုင်းတွေဟာပိုးပြီးတော့မှပြင်းထန်လာနေပါတယ်။ဒါ့အပြင်ဒီမုန်တိုင်းသွားရလမ်းကြောင်းတွေကလည်းပိုးပြီးတော့မှရှုပ်ထွေးလာတယ်လို့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အပူပိုင်းဆိုင်ကလုန်းမုန်တိုင်းတွေဟာပုံမှန်တိုက်ခိုက်လေရှိပြီးတော့ကမ်ယိုရန်မြို့တွေမှာပဲတဘာဝဘေးအန္တရာယ်တွေကပိုပြီးတော့တောလာနိုင်တယ်ဆိုပြီးတော့မိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်ရှင်စက်တင်ဘာလ17ရက်နေ့တနင်္လာညရဲ့ထိပ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတင်ပြပေးကြပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာဒီကနေ့မနက်ပိုင်းတုန်းကစစ်ကောင်စီတပ်နဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ဒေသခံတွေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲမိုးမောက်မြို့နယ်ဒေါဖုံရံမြို့နယ်ခွဲမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးတော့လူ100ကျော်လောက်ဟာဒေါဖုံရံကိုတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်တဲကလက်နက်ကိုင်စီရေးပဋိပက္ခတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ဖားကန့်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဟောင်ပါကျေးရွာမှာစခန်းချနေတဲ့ KIA PDF ပူးပေါင်းတပ်တွေကိုစစ်ကောင်စီတပ်ကလာရောက်တိုက်ခိုက်ရာကနေဒီကနေ့မနေ့အစောပိုင်းမှာစတင်ဖြစ်ခဲ့တာပါဒီတိုက်ပွဲအခြေအနေကိုဒေသခံတဦးက VOA ကိုခုလိုပြောပါတယ
်။နေ့၄နာရီဝင်၅နာရီလောက်ပေါ့အဲ့လောက်ဖြစ်။ဟောင်ပါရွာဝင်နာမှာဒီရက်နဲ့ကျယ်နဲ့ထိုင်ရတာပေါ့လေ။အဲ့ဒါဒီတမကန်စစ်တပ်ကနေတွားပြီးတော့အဲ့မှာတတ်တိုက်တာပေါ့။တတ်တိုက်တာဒီရက်ကျယ်နဲ့ကနောက်ဆုတ်ပေးလိုက်တာလေ။အခုကဟိုတက်ကပြန်ခောက်ပါအချင်းအဲ့နေရာရင်းနဲ့ဗီဒီယိုကပြန်ထိုင်လာပြီဆိုတော့ကကျတော့နောက်ထပ်ပြန်ဖြစ်လာမှာစိုးရိမ်ပြီးတော့တချို့လည်းရှောင်ပြေးနေကြဒီကရှောင်လာတော့ဒီဟောင်ပါနောက်ပြီးတော့ဟောင်ပါနဲ့တန်ဖန်ကြားကမော်ရွာလေးတွေပေါ့အဲ့လိုလေး
တိုက်ပွဲဖြစ်ပွားခြင်းဟာနိုင်ဝက်လောက်ကြာမြင့်ပြီးတမခန်တက်စခန်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တာကြောင့်ဒေသခံတွေထိတ်လန့်ပြီးတင်းချောင်ကြတာဖြစ်ကြောင်းလည်းပြောပါတယ်။ဒီအပိုင်းအတွင်းမှာတော့လိုင်စာဒေသအနီးစစ်ရေးတင်းမာနေတဲ့နန်းဆန်ရံဘက်ကိုစစ်ကောင်စီကဗမော်ကားနဲ့စစ်ရင်အားဖြစ်တင်းနေတာကြောင့်မိုးမောက်မြို့နယ်အတွင်းမှာတိုက်ပွဲတွေနေ့စဉ်လိုဖြစ်ပွားနေပါတယ်။မိုးမောက်မြို့နယ်ဒေါဖုံရံမြို့နယ်ခွဲကခလားရံဘက်တိုက်ပွဲတွေဖြစ်ပွားတာရှိနေကြောင်းမိုးမောက်ဒေသခံတူဦးကပြောပါတယ်။အဲ
ခိုးရုံမှာတာနာမီနေကနန်းဆန်ရံဘက်ပေါ်လည်းလမ်းခလာရအောင်လည်းမကြီးနေကြအောင်လားထုတ်နေရခိုးရဒီဘက်မှာခဏရက်နေရအနည်းတိုင်းတော့ဖြစ်တယ်
တိုက်ပွဲတွေကြောင့်ရွာ3ရွာကလူ100ကျော်လောက်ဟာဒေါဖုံရံကိုတိမ်းရှောင်နေရကြောင်းလည်းပြောပါတယ
်ဒီနေ့တစ်ခုရဒီနေ့ဒီနေ့တော့ရဒီသားရခလာရနောင်ကဒါရောဖြစ်တယ်သူတွေဟောတရားမဖြစ်ရှိဘူးတစ်ချောင်းတွေတစ်ချောင်းဒီ
စားဝတ်နေရပေါ့နော်ရှင့
်လောလောဆယ်စစ်ဆောင်တွေအတွက်ဗမော်မျိုးနှစ်ချင်းခရီးရန်အတင်းကထောက်ပံ့တာကြောင့်ပြောပါရယ် KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလက်ရှိမိုးမောင်းမျိုးနယ်အတွင်းတိုက်ပွဲအခြေအနေကိုခုလိုပြောပါရယ
်ဒီနေ့နဲ့မှာတော့ခုံမြောင်ကနေဒီနမ်ဆာညာဘက်ကိုကားတော့စနမ5စီးလာမသိဘူးဖြစ်လာတယ်စစ်သားတွေကတော့လမ်းချင်းရင်းနဲ့ရှိချီ6ဘေးမှာတက်လာတယ်အဲ့ဒါကိုကျွန်တော်တို့ KA ဘက်ကနဲ့ခုခံဒီမှာတိုက်ပွဲတွေကြီးကြီးဖြစ်တာရှိပါတယ်အဲ့ဒါကြောင့်ကားတွေအကုန်လုံးသူမြန်ခါလာရပါမှာပဲသူတို့ကညမမအလုံးကတော့ရက်ထားတယ်အဲ့ဒီရက်ထားတဲ့ကားတွေကိုမင်းရသတင်းကလေးနဲ့ဆေးနဲ့မှပြန်ပြီးမှဒီမင်းနဲ့ကြီးရဲ့တိုက်ခိုက်တာဟိုအဲ့မှာကားဒီကိုလေးစီလောက်တော့မီးလောင်ပြီးမှအဲ့မှာပြစ်စီသွားတာ
ခလားရွာမှာကားတွေကိုတိုက်ခိုက်ပြီးနောက်မှာစစ်ကား10စီလောက်ဟာဒေါဖုံရံဘက်ကိုပြန်ဆုတ်ခွာသွားကြောင်းနဲ့ခလားရွာမှာရောက်နေတဲ့တပ်တွေဟာအဲ့ဒီမှာပဲရှိနေကြောင်းပြောပါတယ်ဒီနေ့မှာမဒီးရန်အောင်ကြာရွာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကခရတောင်အပါဝင်သူတို့အခြေစိုက်တဲ့တောင်ကုန်းတွေကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေကြောင်းဆက်ပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးကနတ်ဆန်ရံရွာအနီးမှာပြီးခဲ့တဲ့ဇူလိုင်လ3ရက်စတင်ပြီးစီးရင်တင်းမာနေတာပါမြစ်ကြီးနားနဲ့ဘုံဘော်ဘက်ကနေစစ်ကောင်စီစစ်ကြောင်းတွေဝင်လာနေတာကြောင့်မြစ်ကြီးနားဘမော်ကားလန်တလျှောက်ကဝိုင်းမော်နဲ့မိုးမောင်းမြို့နယ်တွေအတွင်းမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေပါတယ်ဖာကန်မြို့နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့အသေးစိတ်မသိရကြောင်းလဲ KIO ပြောခွင့်ရဘူမူကြီးနော်ဘူးကပြောပါတယ
်ဖာကန်ကျွန်တော်တို့တပ်ကြီးနဲ့စစ်ဆောင်နေတဲ့တဲမှာဒီနေ့အစိုးရတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းကြားပါတယ်ဟောင်းပါရွာမှာဖြစ်တယ်လို့ကြားပါတယ်မြေပြင်ရဲ့တင်းစစ်တင်းကြီးကတော့ခုတည်းကတော့မရသေးဘူး
ဒေသတွင်းသတင်းမီဒီယာတွေမှာတော့ဟောင်ပါရွာအတွင်းမှာစစ်ကောင်စီနဲ့ SNA ခေါ်ရှမ်းနီတပ်ဖွဲ့ကနေရာယူထားကြောင်းနဲ့ KIA PDF ဘက်က9ဦးကြာဆုံးကြောင်းဖော်ပြထားပါတယ်။ဩဂုတ်လ9ရက်နေ့ကလည်းတာမခန်နဲ့နတ်မော်အကြားကကတိုင်းတောင်တက်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်တွေကတင်းယူခဲ့တာကြောင့်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေလို့ဒေသခံတွေတိမ်းရှောင်နေရတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မုံရွာအချင်းတောင်ထဲမှာအဖိနှိတ်ခံနေရတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေအစာငတ်ခံဆန္ဒပြနေကြတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမုံရွာအချင်းတောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပေါ်မှာဖိနှိတ်မှုတွေကိုမကျေနပ်ရကနေနိုင်ငံရေးအကျဉ်းသားတွေကအစာငတ်ခံပြီးတော့ဆန္ဒပြနေကြတယ်လို့နှီးဆက်သူတွေကပြောပါရယ်။ထောင်တွင်းဖိနှိတ်မှုတွေပေါ်မှာကန့်ကွက်တဲ့အနေနဲ့ဒီကနေ့မှလည်းထောင်အနီးမှာတက်ကြွလှုပ်ရှားသူတချို့ကဆန္ဒပြခဲ့ကြပါရယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုဝင်းခံပေါင်းကပြောပြပေးပါမယ်ရှင်။
နိုင်ငံရေးအကျဉ်းသားများပြားရှိနေတဲ့မုံရွာအချင်းထောင်မှာထောင်တွင်းဖိနှိပ်မှုတွေဆိုးရွားနေပြီးအခုစက်တင်ဘာ10ရက်ကအချင်းခံစစ်ဆေးရမှာနိုင်ငံရေးအကျဉ်းသားတွေအစားတောင်းတဲ့အဝတ်အစားအသုံးဆောင်အားလုံးကိုရှာဖွေသူတွေကအတင်းအဓမ္မယူဆောင်သွားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းက VOA ကိုပြောပါတယ်။ထောင်အာဏာပိုင်တွေအပြင်စစ်ကောင်စီလက်အောက်ခံပြင်ပအဖွဲ့အစည်းတွေလည်းပါဝင်ခဲ့တဲ့လုပ်ရက်အပေါ်မကျေနပ်တာကြောင့်အစာငတ်ခံဆန္ဒပြလာတာလို့လည်းပြောပါတယ
်။အဓိကရှာဖွေသူတွေကတော့ဘာလို့ရှာလဲဆိုတော့အကျဉ်းထောင်ကိုဖောက်သွားစေနိုင်တဲ့အန္တရာယ်ရှိစေနိုင်တဲ့အဲဒီတန်ကျွန်တွေတုတ်တွေဓာတ်ကြီးအဲ့လိုမျိုးဟာတွေဒီကရှာပြီးမှတိမ့်တာပေါ့နော်ပြီးတော့ထောင်ဖောက်စေနိုင်တဲ့ချိုးတန်းတွေကိုဘာလို့များလို့ပေါ့အဲ့အဲ့လိုဒီကတိမ့်စီတာဒါပေမဲ့အဲဒီတောက်ကြနေရဝင်လာတာကတော့အချင်းဦးကြီးရဲ့ဝန်ထမ်းတွေမဟုတ်တော့ခင်ဗျာစစ်ကောင်စီလက်အောက်ခံပေါ့နော်စစ်သားပါမယ်ရဲပါမယ်မိသားပါမယ်ဒီအုပ်ချုပ်ရေးမှုတွေပါမယ်သူတွေဝင်လာပြီးမှစစ်တမအကုန်တိမ့်သွားတာကြာတော့ဆိုထောင်ကိုတရားဝင်ကျူးလွန်ပေးထားတဲ့စစ်သားရတဲ့ဆောက်အုပ်တွေအပါအဝင်အဲထောင်အခွင့်ပြုထားတဲ့အင်ဂျီတွေပေါ့နော်ပုံမှန်ဆိုရင်မိသားစုတွေပို့ထားတဲ့ထောင်မှာပါတဲ့အင်ဂျီတွေပစိုးတွေရဆောက်ပြီးတော့အခြားသူတွေကသုံးဆောင်ပစ္စည်းတွေပေါ့နော်အားကြီးအကုန်လုံးတိမ်သွားတယ်အဓိကအဲ့ဒါကနေအဓိကပြဿနာဖြစ်ဖြစ်တယ်လို့ကျွန်တော်ပြောရမှာပေါ့
ခိုးသွင်းထားတဲ့ပစ္စည်းတွေမဟုတ်ဘူးဆိုတာနိုင်ငံရေးကျင်းသားတွေကတင်ပြကြပေမဲ့ဒီအခွေစည်းတွေကလက်မခံကြောင်းသူကပြောပါတယ်ဒါကြောင့်စက်တင်ဘာ9ရက်မှာနိုင်ငံရေးကျင်းသား14ယောက်ဦးဆောင်ပြီးအစာငတ်ခံဆန္ဒပြကြတာပါညနေပိုင်းမှာတခြားနိုင်ငံရေးကျင်းသားတွေလည်းထောင်ကပေးတဲ့အစာတောက်ကိုမစားပဲဆန္ဒပြတာမှာပူပေါင်းပါဝင်လာကြပါတယ်။တောက်ကြနေကထောင်တွင်းတရားရုံးထုတ်ကိုအဝတ်စားမပါဘဲတက်ရတဲ့အခြေအနေဖြစ်သွားတဲ့အတွက်ထောင်အာဏာပိုင်တွေနဲ့အခြေတင်ပြဿနာဖြစ်ခဲ့ကြောင်းကိုတိုက်ထွန်းကပြောပါတယ
်။ဟာအချက်ကအောက်ပါမှုခင်နဲ့သူတို့ဒုံးဆက်မယ်ဆိုမှဆွလာကြတယ်ပေါ့။အဲယောက်ျားလေးတွေကအဲ့ခါမှထောင်မယ်အဲ့လိုတော့မလုံးနဲ့ဘူး။မင်းတို့ကအဝတ်စားတရားကိုမဆုံးဘူးလား။ဘယ်သိနေပေါ့။အဲ့လိုမျိုးပေါ့နော်။အဲ့ဒါနဲ့ထွက်ဆိုတော့အဲ့လိုမျိုးတော့နေရဘူးပေါ့ဗျာ။ကျွန်တော်တို့ဒီနေ့စုပဲရရင်မဖြစ်ဘူး။ဒီမှာတိတ်ခတ်ရတဲ့အကုန်လုံးကဒါဆုံးဆုံးသွားရတဲ့ဒီပဲပေါ့နော်။ထောင်မှန်ရတော့လေဒါကြီးမလုပ်တာမဟုတ်ဘူး။ငါလည်းဘာမှမဆက်နိုင်ဘူးဆိုတော့အဲဒါကျင်းလာတဲ့ OK ရပြီဆိုတော့ကျွန်တော်နဲ့မပြီးသေးဘူး။ကျွန်တော်မပြောတော့ဘူးကောနော်။ကျွန်တော်တို့ 第一经常你们登记过来经常也办下去有见面啊，而且办了东西也经常你们他们要互道给我，我们经常来看那个 DC 也在那里看，比如告诉我们让他我们要不先读你的三个三三的表我们也是我们读他有没有很好找对的。
မောင်ရွာလူလူတပိတ်ကောင်းဆောင်လေးဖြစ်တဲ့ကိုဝေမိုးနိုင်ကိုမန်စာတို့ပါဝင်ကိုဝင်းကျော်ကောင်းကိုဖုံးမြောင်တို့ကဒီစာငတ်ခံဆန္ဒပြမှုကိုဦးဆောင်ခဲ့တာဖြစ်ပါတယ်။မောင်ရွာထောင်ကဥပဒေမဲ့လောက်ရက်တွေကိုဆုံးသက်ပေးဖို့ထောင်ပြင်ပမှာလည်းမောင်ရွာဒေသခံ100ကျော်ကဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ဦးဆောင်ပါဝင်သူတို့က FUE ကိုအခုလိုပြောပါတယ
်။ဒီလူလူအနေနဲ့ကတော့မတရားနဲ့ဖုံးပြီးခံထားရတယ်။လူစိတ်မငြိမ်းရတဲ့ပုံမှာသူတို့အတော်နာကြီးတွေကိုဒီလူလူတွေနဲ့အဲ့ဒီလိုဒီလူလူကအကျဉ်းသားနိုင်ငံရေးကျဉ်းသားတွေရဲ့အခြေအနေသူတို့ပိုအောင်ဆိုင်လာတယ်လို့ပြောလာပါတယ်နော
်လက်ရှိမှာမိုးရွာချင်းထောင်ကနိုင်ငံရေးကျဉ်းသားတွေကိုတခြားထောင်တွေစီစစ်ကောင်စီက၃ကြိမ်ခွဲပြောင်းပို့ခဲ့ပါတယ်မိုးရွာချင်းထောင်မှာနိုင်ငံရေးကျဉ်းသား300နဲ့400ကျားကြန့်ရှိနေဦးမယ်လို့ခန့်မှန်းကြပါတယ်မန္တလေးဥပိုလ်တော်နဲ့တာဝတီထောင်ကနိုင်ငံရေးကျဉ်းသားတွေကိုလည်းရိုက်နှက်တာတွေတိုက်ပိတ်တာတွေဒီရက်ပိုင်းထဲမှာရှိခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအရေးစောင့်ကြည့်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်
ဒါကတော့နိုင်ငံရေးအကျဉ်းသားအများအပြားရှိနေတဲ့မုံရွာအချင်းတောင်ထဲမှာထောင်တွင်းဖိနှိပ်မှုတွေဆိုးဝါးနေတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေကနေမကျေနပ်ရကနေအစာငတ်ခံဆန္ဒပြနေကြတဲ့အကြောင်းသတင်းကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တင်းနာညာပိုင်းအတန်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်ဒီကနေ့ကတော့ဒီ 9/11 တိုက်ခိုက်မှုနှစ်ပတ်လည်နေ့ဖြစ်ပါတယ်။ကိုရစ်ကြုံခဲ့ရတဲ့သူနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးကြပါမယ်။အကြမ်းဖက်တိုက်ခိုက်မှုတိုင်းကိုဆန့်ကျင်ရှုံချသလိုလူမျိုးရေးမုန်းတိမှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုလက်သင့်မခံကြောင်း2001ခုနှစ်စက်တင်ဘာလ17ရက်ကမ္ဘာကုန်သွယ်ရေးစင်တာ World Trade Center တိုက်ခိုက်ခံရမှုမှာကိုရစ်ကြုံခဲ့ရသူတွေကပြောပါတယ်။နယူးယောက်မြို့က Twin Towers အမွှာညီနောင်မိုးမျော်တိုက်ပြိုကျရာမှာပြန်ပြီးတော့ဆောက်လုပ်ထားတဲ့ 9/11 အထိမ်းအမှတ် Plaza အပြင်တိုက်ခိုက်ခံခဲ့ရတဲ့ပန်တဂွန်စစ်ဌာနချုပ်နဲ့တခြားနေရာတွေမှာလည်း22နှစ်မြောက် 9/11 တိုက်ခိုက်မှုနှစ်ပတ်လည်နေ့ကျင်းပမှာဖြစ်ပါတယ်။နယူးယောက်မြို့ကကိုရွှေကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါကိုရွှေဆိုတော့ဒီ 9/11 တိုက်ခိုက်မှုမှာပေါ့နော်ကိုရွှေအဲ့ဒီနေ့ကဟိုဘယ်လိုကြုံခဲ့ရတယ်ဆိုတဲ့အကြောင်းလေးကိုအရင်စပြောပြပေးပါလား။
9/11 ဖြစ်တဲ့အချိန်ကျတော့ကျွန်တော်ကနယူးယောက်ကိုရောက်နေတာနှစ်နှစ်ခွဲလောက်ရှိပြီပေါ့နှစ်နှစ်ခွဲလောက်ရှိပြီအဲဒီမှာကျွန်တော်အလုပ်လုပ်တာကတော့အဲ့ဒီဖြစ်တဲ့နေရာမန်ဟတ္တန်မှာတော့မဟုတ်ဘူးကျွန်တော်အလုပ်လုပ်တာကဟိုဒီနယူးယောက်စင်ကြေဘုံမဲ့ဆိုကြပါစို့ဒီကွင်းခရိုင်ထဲမှာပဲအဲဟို electronic ဆက်ယုံတစ်ခုမှလုပ်နေတာပုံမှန်အတိုင်းပါပဲကျွန်တော်တို့မနေ့ပိုင်းဆိုတော့ကျွန်တော်လည်းအလုပ်သွားတယ်အလုပ်တဲ့ရောက်အလုပ်တဲ့ရောက်ပြီးတော့အလုပ်လုပ်ပြီးတစ်နှစ်ဟိုတစ်နာရီလောက်ပဲကြာမယ်အဲ့မှာလူတရားဟိုအလုပ်ရပြီးတော့ဟိုမန်နေဂျာရုံးငန်းရှိမှာဗျာအဲ့တုန်းက TV ဟောင်းလေးတစ်လုံးရှိပြီးတော့အဲ့ TV ကိုဖွင့်နေကြတယ်အဲ့ကြည့်တော့ကျွန်တော်လည်းအားလုံးဝိုင်းကြည့်နေတာပဲတော့ TV ဖွင့်ကြည့်တဲ့ချိန်ကျတော့ဒီတာဝါကြီးနှစ်ခုလုံးကတိုက်လင်းရတိုက်ပြီးနေအဲတိုက်တော့အဲ့ဒါကိုပဲ TV မှာကြည့်နေပြီးတော့ဒါကဘာဖြစ်တာလဲဒီလိုပဲအမျိုးမျိုးပြောဆိုနေကြတာပေါ့ပြောဆိုနေကြဘယ်သူမှလည်းအလုံးမလုပ်တော့ဘူးပေါ့အဲ့ဒါကြည့်နေတော့ကြည့်နေကြတော့ကျွန်တော်တင်တယ်အဲ့ဒါကျွန်တော်တို့ TV ဖွင့်ကြည့်ပြီးတော့မကြောက်ဘူးဗျဟို45မိနစ်လောက်တနာရီလောက်နေတော့တာဝါတစ်ခုကစပြိုကျသွားတာပဲအဲပြိုကျသွားပြီးတော့ကျတော့အဲ့ဒီမှာမန်နေဂျာတွေဘာတွေကရောက်လာတယ်အမ်ဒီနေ့လာကအကုန်လုံးပုံမှန်တိုင်းရမယ်ပေါ့အကုန်လုံးအိမ်ပြန်တော့ပေါ့ကျွန်တော်တင်တာဟိုဒီမြောက်ရထားတွေဘာတွေလဲရှိဟိုအဲ့ရထားတွေဘာပိတ်သွားမှဆိုလို့ပေါ့ဗျာ
အဲ့ဒီအချိန်မှာကအဲ့ဒီအချိန်မှာကဟိုဘာဖြစ်တယ်ဆိုတာကိုသိပြီလား
ဘာဖြစ်တယ်ဆိုတာကတော့အားလုံးလို့လို့ကသိနေပြီဗျာဟိုအလုတ်ကထွက်ပြဒီတာဝါကြီးနှစ်ခုဘလုံးကိုလေရင်နဲ့တိုက်သွားပြီဒီနယူးယောက်ကဟာပေါ့လေဟိုဟိုဘက်မှာဟိုပင်နဂွန်တို့ဘာလို့ဖြစ်နေတာတော့ကျွန်တော်တို့သေချာမသိသေးဘူးဒီနယူးယောက်မှာဖြစ်နေတဲ့ဟာကြီးကတော့အကုန်လုံးသိသွားပြီကျွန်တော်တို့ဒီနယူးယောက်ကလူတွေတော်တော်များအကုန်သိသွားပြီ
ဒီ 9/11 ပေါ့စက်တင်ဘာ17ရက်နောက်ပိုင်းရက်ဒီမှာကြတော့ဒီတိုက်ခတ်မှုနဲ့ပတ်သက်တဲ့တက်ရောက်မှုတွေကနယူးယောက်မှာနေထိုင်တဲ့သူတွေအပေါ်ဘလို့ရိုက်ခတ်မှုရှိပါလဲ
ဟိုအဲ့ဒီမှာတွေကဖြစ်သွားတာကျွန်တော်ခုနပြောလိုပဲအလုတ်ကနေအိမ်ပြန်လာတော့လမ်းပေါ်မှာလူမရှိတော့မရှိတော့ကျွန်တော်ကလည်းအဲဒီမှာစားတော့ဆရာလေးပါလေးအိဝယ်ပြီးညံအိမ်ပြန်နေပေါ့နော်အိမ်ပြန်ပြီးတော့လည်းဒီ TV ပဲဖွင့်ကြည့်နေတာပေါ့တနေ့လုံးပေါ့အဲဒီတော့ညနေဘက်မှာကျွန်တော်တခါထပ်ပြီးတော့အပြင်ထွက်ပြီးတော့ရေလားရေဘူးလားမသိကျွန်တော်ထွက်ဝင်အဲ့တော့ဆိုတော့ဒီစားတော့ဆိုင်ဟိုစားတော့ဆရာဆိုင်တွေကတော့ဖွင့်နေသေးတယ်ဗျတခြားပေါ့နော်ဟိုဘယ်လိုပြောမလဲအဲ့လိုပေါ့ဗျာဘာတွေစားတော့ဟိုအဲ့လိုမျိုးဆိုင်ပြီးကြတော့ပိတ်သွားပြီဗျာအဲ့လိုခုနပြောညဘက်ကျတော့လေပိုပြီးတော့လူရှင်းတာပေါ့လေလူတွေမရှိတော့ဘူးဆိုတော့နောက်တနေ့ကတော့ကျွန်တော်တို့အလုပ်ဒီပါတွေကတော့ပုံမှန်ပဲဒါပေမဲ့ ကျွန်တော်မှတ်မိတဲ့လောက်ကအဲ့ဒီကနေပြီးတော့၄-၅ရက်လောက်ကဒီနေ့ရောက်ကဘလို့မှပုံမှန်မဟုတ်တော့ဘူးဟိုလူတွေသွားသွားလာလာအရန်နေသွားပြီ
ဆိုတော့ဟိုအခုလိုမျိုးပေါ့လေကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နယူးယောက်မြို့မှာအခုလိုအထင်ကြီးအဆောက်အဦတွေကိုအကျန်းပတ်သမားတွေကလေရင်ကိုပြန်ပေးဆွဲပြီးတော့လာပြီးတော့တိုက်ချလိုက်တာဆိုတဲ့အခါကျတော့ဟိုကိုယ်နေ့စဉ်နေထိုင်ရေးဘဝမှာရောဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘလောက်ထိအောင်ဟိုစိတ်ထဲမှာစိုးရိမ်ပူပန်မိပါလဲ
အဲ့ဒီလိုဖြစ်တာကညာပိုင်းကြတော့ညာပိုင်းနေကြတော့ဒီရဟန်းရင်နေရဟန်းရင်ဆိုရဲရဟန်းရင်နေအဲ့မှာဟိုနောက်ဟိုစစ်တပ်ကဟိုတိုက်လီနေပါလေကဒီဒီနယူးယောက်မြို့ပေါ်မှာဝဲပြီးတော့ဟိုဟာဖြစ်တယ်အဲ့အဲ့ဒါဆိုအဲ့ဒါကျွန်တော်တို့မကြုံဘူးလေဟိုဟာပေါ့ဗျာဒီတိုက်လီရင်များဝေါ်နေအဲ့လိုမျိုးသူတို့မျိုးကိုလုံခြုံရေးလူတွေမကြောက်အောင်လုံခြုံရေးယူတာပေါ့အဲ့လိုမျိုးကြာမှမတွေးဘူးလားတွေးတော့ကျွန်တော်တို့လည်းပို့ပြီးတော့မှစိုးရိမ်တာတွေပါတော့ရှိတာပေါ့အထူးသဖြင့်အဲ့ဒီဟိုမြေရောက်ရထားနဲ့ဗာနဲ့ခီးသွားမယ်ဟာဟိုအလုတ်သွားအလုတ်ပြောင်းကိုနည်းနည်းစိုးရိမ်ကြတာပေါ့လေဟိုကြောက်ကြတာပေါ့ဗျာ
ဟိုနယူးယောက်မှာအခုလို့ဒါဟိုအကျန်းပတ်သမားတွေရဲ့တိုက်ခိုက်မှုကိုကြုံတွေ့ခဲ့ရတယ်ရင်ဆိုင်ခဲ့ရတဲ့သူတယောက်အနေနဲ့ပေါ့လေဒီအကျန်းပတ်ဝါဒနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုသဘောထားပါလဲဘယ်လိုမြင်ပါလဲ
ဒါကဟိုနိုင်ငံရေးဘာသာရေးရည်ရွယ်ချက်နောက်ခံတဲ့ဒီလူအုပ်ကြားတဲ့ကိုလာပြီးတော့အကျန်းပတ်မှုပေါ့လေအဲ့ဒါဟိုအဲ့ဒီစက်တင်ဘာ11ပြီးနောက်ပိုင်းမှာလဲတခြားအကျန်းဒီလိုလူအုပ်ကြားတဲ့လုပ်တဲ့အကျန်းပတ်မှုတွေကအများကြီးဖြစ်ခဲ့သေးတာဟိုကျွန်တော်နယူးယောက်ဆိုလဲခဏလေးဒီမြောက်ရထားကိုဟိုလုပ်ဖို့ကြံနေဟလာအမျိုးစုံပဲပေါ့လေဆိုတော့ဒီလူအုပ်ကြားတဲ့ကိုလုပ်တဲ့အချမ်းဖတ်မှုမျိုးကတော့ဘယ်သူပဲလုပ်လို့ပေါ့ဗျာဟိုနိုင်ငံရေးကြောင့်ဖြစ်စေဘာသာရေးကြောင့်ဖြစ်စေဒါမလုပ်ကောင်းတဲ့အလုပ်ပဲပေါ့တခါဒီလိုမဆိုင်တဲ့သူတွေဟိုဟလာလူမျိုးကြီးခွဲခြားတိုက်ခိုက်တယ်ဆိုတာလဲမကောင်းတဲ့မဖြစ်သင့်တဲ့ကိစ္စပဲပေါ့ဟိုဆိုတော့အဲ့ဒီလိုအခြေအနေကဒီကျွန်တော်တို့ဒီကိုဗစ်လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကိုဗစ်ဖြစ်တော့လေဒီအတိုင်းကျွန်တော်တို့ပြန်ကြုံတွေ့ရတယ်လေအဲဒီကိုဗစ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့လိုအသွင်ပြင်အေရှန်အသွင်ပြင်ရှိတဲ့လူတွေကဒီလိုလူမျိုးကြီးခွဲခြားတိုက်ခိုက်မှုကိုခံကြရတာပေါ့ဟိုကိုဗစ်ကာလကြီးကပိုရှည်ကြတော့ကျွန်တော်တို့တွေကပို့ပြီးတော့အဲ့လိုလူမျိုးကြီးခွဲခြားတိုက်ခိုက်မှုတွေကြုံတွေ့ခဲ့ရတာတွေရှိတယ်ဟိုအခုတော့ဟိုနေသွားပါပြီဟိုကိုဗစ်ကလည်းပြီးသလောက်ဖြစ်သွားတာဟိုလေဆိုတော့
ဒီကနေ့ကြာရောက်တဲ့22နှစ်မြောက်စက်တင်ဘာလ17ရက်နေ့9/11တိုက်ခိုက်မှုနှစ်ပတ်လည်နေ့မှာကိုရီးကျုံခဲ့ရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုရွှေကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့သောရရှင်တွေကို10မိနစ်တာအင်္ဂလိပ်စာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီကနေ့မှာတော့ Wet Blanket ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားတဲ့အမေရိကန်အင်္ဂလိပ်စကားပြောအသုံးနှုန်းတွေကို VOE ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်မှာရှုစားနာဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်10မိနစ်တိုင်းအင်္ဂလိပ်စာအစီအစဉ်ကကျူးဇူပါတယ
် blanket ဆိုတာဆာမာ wet ဆိုတာကတော့ဆူဆူတာပါဒီတော့ wet blanket ဆိုရင်ဘယ်လိုမျိုးခေါ်တာဖြစ်ပါမလဲ
everything ready for next week's cookout
အပြင်မှာအများနဲ့စုပြီးတော့ဟင်းချက်ဆားကြတာကို cook out လို့သုံးပါတယ
် no bob from accounting complained to management
bob ကကန့်ကွက်ထားတယ်လို့ပြောတာပါ
complaint ဆိုတာပြည်တွင်ဝေဖန်ပြောဆိုတာပ
ါ He said we're not allowed to cook outside
Are you serious? Bob is such a wet blanket.
I know. Let's call him No Fun Bob.
အရင်တော့အစဖို့မှုတွေဟာမိဖို့ပြီးမှမိငိမ့်တတ်ဖို့အတွက်စောင့်ဆိုတဲ့ထားလို့ရှိပါတယ်တရားမြင်ပြီးတော့တခြားသူတွေပျော်ရွှင်မှုကိုဟန်တာတဲ့သူကို wet blanket လို့ခေါ်ပါတယ်ရှင်
VOA ကနေထုတ်လင်းပေးခဲ့တဲ့10မိနစ်တာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA အင်္ဂလိပ်စာစာမျက်နှာမှာလည်းလေ့လာနိုင်ပါတယ် VOA အင်္ဂလိပ်စာသင်ခန်းစာတွေကို Facebook နဲ့ YouTube တို့အပြင် VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတစုတစည်းတည်းတင်ဆက်ပေးနေတာဖြစ်တဲ့အတွက်အဝင်ရောက်ပြီးတော့လေ့လာနိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလောင်အစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြည့်ပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြီးပြည့်စုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ17ရက်တနင်္လာညချမ်းအသံလွှင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစည်းအဝေးကိုတင်ဆက်ပေးကြပါတယ်မြန်မာရေးနဲ့ပတ်သက်ပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌတွေပူးတွဲကင်တွယ်ဖြေရှင်းသွားဖို့အာဆီယံထိပ်သီးဆွေးနွေးပွဲမှာသဘောတူညီခဲ့ကြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံဆုံးဖြတ်တဲ့မြန်မာအရေးနဲ့သဘောတူညီချက်မှန်သမျှကိုကန့်ကွက်ထားပါတယ်။အာဆီယံခေါင်းခဲရတဲ့မြန်မာအရေးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ရန်ကုန်ကသတင်းတော်မှတ်စုကိုကိုသားညွန်ဦးကတင်ပြပေးထားပါတယ်။
စစ်ကောင်စီတယောက်ဖွင့်ပြရတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာစက်တင်ဘာလ5ရက်နေ့ကနေပြီးတော့10ရက်နေ့အထိ4ရက်တာကျင်းပပါရယ်ပထမနေ့ရက်တာကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရေးကိုအဓိကထားပြီးတော့ဆွေးနွေးပါရယ်အဲဒီဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့ချင်းကပ်ပုံစံလည်းပြောင်းလဲလာပါရယ်မြန်မာနိုင်ငံရေးကိုဖြည့်ရှင်းတဲ့နေရာမှာလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံအပြင်သူ့ရဲ့အရှိမတောင်းယူခဲ့တဲ့နိုင်ငံနဲ့နောက်ထပ်အလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့နိုင်ငံနိုင်ငံသုံးနိုင်ငံပူးတွဲပြီးတော့ကိုင်တွဲဖြည့်ရှင်းဖို့သဘောတူခဲ့ကြပါတယ်။အာဆီယံခေါင်းဆောင်တွေသဘောတူလိုက်တဲ့ပုံစံအတစ်ကြောင့်အခုနှစ်ကုန်ထိကမ္ဘောဒီးယား၊အင်ဒိုနီးရှားနဲ့လာအိုစ်နိုင်ငံကမြန်မာနိုင်ငံရေးကိုပူးတွဲကင်မဲ့အဖွဲ့ဝင်ဖြစ်ကြပါတယ်။လာမယ့်2024ခုနှစ်ကျရင်တော့အင်ဒိုနီးရှား၊လာအိုစ်နဲ့မလေးရှားနိုင်ငံတို့ကပူးတွဲနိုင်ငံဖြစ်မှာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူတီကအခုဒီသဘောတူလိုက်တဲ့အလို့သဘောသုံးနိုင်ငံပုံစံကမြန်မာနိုင်ငံရေးအကြက်တဲကိုကိုင်တွဲနိုင်လိမ့်မယ်လို့မှတ်ချက်ပြုပါတယ်။ခုဒီအင်ဒိုနီးရှားနိုင်ငံပြည်အလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့လာအိုစ်နိုင်ငံအနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားတိုင်းဆက်ပြီးတော့ဆောင်ရွက်သွားဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့တောင်းဆိုတဲ့အကြောင်း NUG သမ္မတယုံပြောခွင့်ရသူဦးကျော်စောကပြောပါတယ်
။နောက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံလက်ထက်မှာလည်းအစ်စ်ကနေပြန်ဆတာပုံပဲနဲ့လုပ်နေတဲ့တိုးတက်မှုတွေကိုဆက်ပြီးတော့ပုံမှန်တိုးတက်သွားအောင်လုပ်ကိုင်နိုင်လို့ကျွန်တော်ပြောလင့်တယ်။အချိန်မှလည်းဥမာဆိုရင်ဒီအာဆီယံဥက္ကဋ္ဌပြောင်းသွားတိုင်းဒီအထူးကိုယ်စားလည်းတောင်းပြောင်းသွားတတ်တယ်။အခုအင်ဒိုနီးရှားဥက္ကဋ္ဌလက်ထက်မှာအာဆီယံအထူးကိုယ်စားရုံးဂျကာတာမှာဖွင့်ထားတာရှိတယ်။အထူးကိုယ်စားပြောင်းသွားတော့မှဂျကာတာမှာအထူးကိုယ်စားရုံးကိုဆက်ထင်းထားခြင်းအပြင်ဒီမှာဒီ continuity ပေါ့နော်။ပုံမအားကောင်းမယ်လို့ယုံကြည်ပါတယ်။ဒီအာဆီယံအဖွဲ့ကြီးမှာဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့အထွေထွေအတွင်းမှုရုံးကဂျကာတာမှာရှိတာ။အာဆီယံရဲ့ headquarter ရှိတဲ့ဂျကာတာမှာရှိတယ်။ဒါဥက္ကဋ္ဌပြောင်းသွားတယ်လည်းဒီအတွင်းမှုရုံးကပြောင်းသွားထုံးနည်းအဲ့လိုပဲအထူးကိုယ်စားလှယ်ယုံနဲ့အဲ့လိုပဲဆက်သွယ်ပြီးရှိဖို့လိုအပ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုတိုင်းပြည်နာမည်အင်္ဂလိပ်အခ္ခရာစင်လိုက်ထမ်းဆောင်ကြရတာပါ။အခုအင်ဒိုနီးရှားနိုင်ငံကတာဝန်ယူပြီးချိန်မှာတော့လာအိုစ်နိုင်ငံကအလှည့်ကျဥက္ကဋ္ဌဖြစ်မှာပါ။မကြာခင်ဥက္ကဋ္ဌတာဝန်သက်တမ်းကုန်ဆုံးတော့မယ့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံ53ကြိမ်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာပြည်ပခါဟာအာဆီယံအတွက်ဖြည့်ရှင်းရအခက်ဆုံးစင်ခေါ်မှုတစ်ရပ်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။အင်ဒိုနီးရှားမတိုင်ခင်အလှည့်ကျဥက္ကဋ္ဌအဖြစ်တောင်းယူခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပြည်ပခါတွေပြည်လည်ရေးအတွက်အနည်းဆုံး9နှစ်လောက်ကြာနိုင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဟောင်းဟွန်ဆန်ကမှတ်ချက်ပြုခဲ့မှုပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အာဏာသိမ်းနောက်ဆက်တွဲပြည်ပခါတွေကိုဆွေးနွေးဖြေရှာနိုင်ဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့လှုပ်ဆောင်ချက်ကိုဝေဖန်မှုတွေကရှိပါတယ်။အာဆီယံရေးလိလစောင့်ကြည့်နေတဲ့အင်ဒိုနီးရှားအမျိုးသားသုတေသနနဲ့တီထွင်ကြံစမှုဆိုင်ရာအေဂျင်စီကပန်တူပရယိုဂါကမြန်မာနိုင်ငံပြဿနာကိုမဖြေရှင်းမပေးနိုင်မချင်းအာဆီယံဟာလက်တွေ့မှာတကယ်လုံနိုင်စွမ်းရှိပါမလားဆိုတဲ့မေးခွန်းကိုဆက်ထုတ်နေကြလိမ့်မယ်လို့ပြောပါရယ်အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းအာဆီယံအဖွဲ့အတွင်းညီညွတ်မှုပိုရှိအောင်လှုပ်ဆောင်ဖို့လိုအပ်တဲ့အပြင်အာဆီယံကိုဗဟိုပြုမှုအားကောင်းလာအောင်လို့တည်ဆောက်ဖို့လိုအပ်တယ်လို့ပန်တူပရယိုဂါကပြောပါရယ်
Setelah ditanya apakah ASEAN masih relevan, masih dalam aspek diplomasi multilateral ya, dalam aspek
နိုင်ငံကတန်တမာကြီးနိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူမှုရင်ကျေးမှုကဏ္ဍတွေမှာအာဆီယံအကျုံးဝင်နေစေဖြစ်ပါတယ်မြန်မာအရေးမှာတော့အာဆီယံအနေနဲ့အတော်လေးစ조사လှုပ်ဆောင်ဖို့လိုပါသေးတယ်အာဆီယံကိုဗဟိုပြုတဲ့လှုပ်ဆောင်နိုင်စွမ်းမရှိရင်တော့အဖွဲ့အပေါ်ယုံကြည်လေးစားမှုကျဆင်းနိုင်တယ်လို့အဖွဲ့ဝင်တွေချင်းချင်းကြားမှာလည်းတန်ဖိုးထားမှုကြော်ကြနိုင်ပါတယ်
အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံတာဝန်ယူဖို့ကြံရှိနေတဲ့ကာလအတွင်း မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ထိရောက်အောင်လှုပ်ဆောင်ဖို့လူခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းပါတယ်။ APHR ဘုတ်အဖွဲ့ဝင်မလေးရှားနိုင်ငံကလွှတ်တော်အမတ်ဝန်ချန်းကလည်းအင်ဒိုနီးရှားနိုင်ငံနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်လူခွင့်ရေးကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အောင်မြင်မှုမရခဲ့တဲ့အကြောင်းပြောဆိုပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာရေးအာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ဆုံးကန်ထားမှာဖြစ်တယ်လို့ထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမြန်မာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အဲ့ဒီနှစ်ဧပြီလထဲမှာပဲမြန်မာရေးနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေကအင်ဒိုနီးရှားနိုင်ငံမှာရေးပေါ်အစည်းအဝေးပြုလုပ်ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကဥဆောင်တဲ့အဲ့ဒီအစည်းအဝေးမှာမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်တက်ရောက်ခဲ့ပြီးတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလက်ခံသဘောတူခဲ့ပါတယ်။အာဏာသိမ်းကာလ၂နှစ်ခွဲကျော်ကြာလာတဲ့အထိမြန်မာစစ်ကောင်စီဘက်ကတော့ဒီအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့အကောင်အထည်ဖော်တာမရှိသေးပါဘူး။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်ဖို့နိုင်ငံတကာကမြန်မာစစ်ကောင်စီကိုဖိအားပေးတိုက်တွန်းနေတယ်လို့စစ်ကောင်စီဘက်ကတော့နိုင်ငံတွင်းဒီအနှက်လက်နက်ကင်ပြပခါတွေနဲ့နိုင်ငံရေးကြက်တဲတွေရှိနေကြမှာပဲယူကောက်ပွဲကျင်းပနိုင်ဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံတဲ့ဆရာနာသိမ်းပြီးတဲ့နောက်ပိုင်းယူကောက်ပွဲကျင်းပဖို့အတွက်စစ်ကောင်စီပြင်ဆင်ဆောင်နေတဲ့အထက်မှာ electronic စနစ်နဲ့မဲပေးနိုင်မဲ့အစီအစဉ်လည်းပါပါတယ်။စစ်ကောင်စီကကျင်းပဖို့ပြင်နေတဲ့ယူကောက်ပွဲကိုအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပါဝင်ဖို့မရှိသလိုနိုင်ငံတကာကလည်းဒီယူကောက်ပွဲတရားမျှတပါမလားဆိုပြီးတော့တန်ပြန်ထားကြပါတယ်။မြန်မာရေးအထက်ထားဆွေးနွေးခဲ့တဲ့53ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးဖွင့်ပွဲအခမ်းအနားမှာဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကဖိလစ်ပိုင်အနေနဲ့2026ခုနှစ်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ဖို့အသင့်ရှိတယ်ဆိုပြီးတော့ကြေညာပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုဘယ်လိုကန့်တွဲဖြစ်ရှင်းမလဲဆိုတဲ့အပေါ်အာဆီယံဖုံးနေကြအခက်ကြုံနေချိန်မှာပဲ2026ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ့်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိတယ်ကြောင်းဖိလစ်ပိုင်သမ္မတကပြောလိုက်တာပါ။မြန်မာစစ်ကောင်စီပြောခွင့်ရသူကလည်းသူတို့အနေနဲ့ဒီတာဝန်မယူနိုင်ဘူးဆိုတာကိုသဘောတူတဲ့အကြောင်းပြည်ရေးကိုပြောထားပါတယ်
။ပါတီစိုးဒီမိုကရေစီထွေရွေးကောက်ပွဲပြန်လည်ကျင်းပဖို့ဒါကို UDP လှုပ်ဆောင်လျက်ရှိတယ်။အဲ့အတွက်လုပ်ငန်းစဉ်တွေညောင်များစွာရှိပါတယ်။ဒါလိုလှုပ်ဆောင်တဲ့နေရာမှာလည်းပြည်သူအားလုံးအခြေခံအခွင့်အရေးတွေခံစားနိုင်ဖို့အတွက်ပြည်သူအားလုံးလွတ်လပ်စွာကြေညာကြတာမယ်ပြည်နိုင်ဖို့အတွက်ကျွန်တော်စီစဉ်ဆောင်ရမှာဖြစ်တယ်။ဒီလိုအခြေအနေပံ့ပိုးမှုတွေအများကြီးလောက်ပါမယ်။ပြည်ရင်တည်ငြိမ်အကြရေးတရားဥပဒေစုံမေးလုပ်ငန်းတွေလောက်ဝင်မှာဖြစ်တယ်။အဲဒါတွေအတွက်ကျွန်တော်တို့အနေနဲ့အာဆီယံဥက္ကဋ္ဌရာထူးနဲ့ပတ်သက်ပြီးရင်ရယူဆောင်ရွက်နိုင်ဖို့အတွက်အဒီနေ့ပိုင်းတွေမှာအသင့်မရှိသေးပါဘူး။ဒါပြင်ကျွန်တော်တို့အနေနဲ့အာဆီယံမှာကျွန်တော်တို့အာဆီယံရဲ့ပြည်ညင်းတွေအာဆီယံရဲ့စီမီစီကနေတိုင်းမှာနိုင်ငံတွေလိုက်လာလေရှိတဲ့သို့တော့အာဆီယံမှာအခိုက်အတန့်စုဝေးတဲ့အရေးကြီးစုဝေးမှာမြန်မာနိုင်ငံကကုစားပြုနိုင်တဲ့သူကိုတယောက်စိတ်ရင်မရှိပါဘူးအဲဒါဒီလဲကျွန်တော်တို့အနေနဲ့ဥက္ကဋ္ဌနေရာနဲ့ပတ်သက်ပြီးဆောင်ရွက်တဲ့နေရာမှာအခက်အခဲရှိလာနိုင်တယ်အဲဒါကြောင့်မလို့ဒီလိုဒါဆုံးဖြတ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်အခုကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမြန်မာရေးဖြစ်ရှင်းမှုဆုံးဖြတ်ချက်တွေပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးဦးကြီးဌာနကတော့ကန့်ကွက်ပါတယ်ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖော်ရေးပြန်လည်တုံ့သက်ချက်နဲ့ဆုံးဖြတ်မှုတွေမှာအာဆီယံရဲ့အပြုသဘောမဆောင်တဲ့တုံ့သက်ချက်တွေနဲ့တစ်ဖက်သက်ဆံပြီးတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေပါတဲ့အတွက်ကန့်ကွက်တဲ့အကြောင်းစက်တင်ဘာလ9ရက်နေ့ကထုတ်တဲ့ကြေညာချက်ထဲမှာဖော်ပြပါရယ်။ဒါပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြဋ္ဌာန်းချက်နဲ့အခြေခံမူတွေကိုလေးစားလိုက်နာဖို့နဲ့အဖွဲ့ဝင်နိုင်ငံတနေနိုင်ငံရဲ့ပြည်တွင်းဝင်ရောက်ဆွတ်ဖက်တာမလုပ်ဖို့ကိုလည်းမြန်မာစစ်ကောင်စီကသတိပေးပါရယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အာဏာသိမ်းနောက်ဆက်တွဲပြည်ပခါတွေကိုစတင်ဖြစ်ရှာနိုင်ဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာလဲချင်းကပ်မှုကကွာဟချက်တွေရှိပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တနင်္ဂနွေပြီးတနင်္ဂနွေပြောင်းလဲသွားပြီမဲ့အာဆီယံနေနဲ့ကမြမအရေးကိုတေချာမကင်တွယ်နိုင်ဘူးလို့လေ့လာသူတွေကသုံးသပ်ထားပါတယ်။ဒီအတွက်ကြောင့်လဲအာဆီယံနေနဲ့လက်ရှိဥက္ကဋ္ဌအပါအဝင်သူ့ရဲ့အရှိနဲ့နောက်မှာတာဝန်ယူမဲ့နိုင်ငံတွေနဲ့ပူးတွဲပြီးတော့သုံးနိုင်ငံပေါင်းမြမအရေးအာဆီယံကင်တွယ်ဖို့ပြင်ဆင်လာတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညိဦးပါ။
အာဆီယံခေါင်းခဲရတဲ့မြမအရေးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံရဲ့လျှက်စစ်မလုံလောက်မှုပြဿနာကရေရိုးဆောင်ရွက်ချက်တွေနဲ့အလွယ်တကူပြင်ဆင်နိုင်မှာမဟုတ်ဘဲတင့်တော်တဲ့ရေရှည်စီမံကိန်းတွေချမှတ်ပြီးတော့ဆောင်ရွက်ဖို့ကမ္ဘာဘဏ်ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
င်တဝန်လျှက်စင်မီပြတ်တောက်မှုကာလရှိချလာတာနဲ့အတူလျှက်စင်မီကဏ္ဍဟာကျဆင်းလာတယ်သူကမ္ဘာပန်းကပြောဆိုတာပါလျှက်စစ်ထုတ်လုပ်မှုကျဆင်းတာကြောင့်မီးမလုံလောက်မှုဖြစ်တာလို့လည်းဖော်ပြပါတယ်နိုင်ငံတွင်းပဋိပက္ခတွေအတွင်းလျှက်စင်မီဆိုင်ရာအခြေခံစောင့်အုံတွေပျက်စီးတာကြောင့်လည်းလျှက်စင်မီဖြတ်ဝေမှုမှာအဟန့်အတားဖြစ်စေပြီးရန်ကုန်မန္တလေးနေပြည်တော်တို့လိုမြို့ကြီးတွေမှာလျှက်စင်မီပြတ်တောက်ရသလိုနိုင်ငံတော်ဆက်မှုလုပ်ငန်းတွေမှာလည်းလျှက်စင်မီပြတ်တောက်မှုနဲ့လောင်စာဆီဈေးကြီးမြင့်မှုတို့နဲ့ရင်ဆိုင်နေရတာကိုလည်းစက်တင်ဘာလထုတ်ကမ္ဘာပံရဲ့အစင်ခန်းစာကဖော်ပြပါတယ်ရန်ကုန်ဒေသခံတို့ကတော့လက်ရှိလျှက်စင်မီအလှကျစနစ်နဲ့ရနေကြောင်း VOE ကိုအခုလိုပြောပါတယ်
ပြည်ကျဲနှစ်ထဲအပေါ်သမီးတို့ဒီမနက်ဖြန်9နာရီပြတ်တယ်ဆိုရင်နေ့လယ်7နာရီပြန်လာမယ်အဲနောက်ပြီးတော့နေ့လယ်7နာရီပြတ်တာဆိုရင်ညနေ9နာရီမှပြန်လာတော့ဒါပေမဲ့အခုမေယာစီရောက်လို့ရှိရင်တော့အကြီးပြတ်ချင်းကပုံများတယ်ပေါ့
မီးပြတ်တော့အိမ်မှာဟိုချက်ရပြုတ်ရလောက်ရကန်ရတာဘယ်လိုစီမံခန့်ခွဲနေပ
ါမီးမပြတ်ခင်ချက်တာပေါ့မီးမပြတ်ခင်ချက်ထားပါဥပမာမီးပြတ်ရင်တော့ကပ်မီးဟိုလေးတွေအိမ်သုံးကပ်မီးဟိုလေးတွေသုံးပေါ့အဲ့လိုလေးချက်အာကပ်မီးဟိုလေးကတော့အရင်ထောက်ကိုခုကလည်းကုန်ပြေးလုံးနေတက်နေတာဆိုတော့အရင်တော့ကပ်မီးဟိုက3000ကျော်လောက်ဆိုအခုကကပ်မီးဟိုက20ကျော်လောက်ကတက်သွားတော့ခိုင်ရည်ကြီးကလည်းလိုက်တက်ပေါ့အဲ့လိုဆိုတော့စသဖြင့်ကတော့ဝယ်ရတာတော့တွဲကူတယ်ပတ်စံကတော့တန်ဖိုးက20လောက်ကိုမြင့်သွားတာ
အရင်ကတည်းကမီးပြတ်တာအဲ့လိုဖြစ်နေရလားဒါဒီဘက်နောက်ပိုင်းမှာဒီလိုဖြစ်လာလား
နည်းနည်းလောက်ချိန်ပြီးပေါ့ဒီကဲတဲ့အဲနွေရာသီတော့ခဲကနွေရာသီဆိုရင်မီးကတိတ်တောင်မှအဲ့လိုမရရှင်ဘူးပေါ့ကြာကြီးပြတ်တာလားအရင်ကနည်းတယ်အဲ့လိုမျိုးလေးပေါ့
မီးပြတ်တော့ဒီတိုက်ခန်းနေနဲ့နေကြရတယ်ရာသီဥတုကလည်းပူတယ်ဆိုရင်မီးပြတ်တဲ့ချိန်ကျရင်ဘယ်လိုနေကြလဲ
အာဘောအစမကြီးအဲ့ဒါဆိုလူကြီးတွေရောကလေးတွေရောမှောင်မှောင်မဲမဲဖုံးပြီးနေတဲ့ဟိုလမ်းမှာပေါ့တိုက်ခန်းဆိုတော့အတန်းအောက်တွေဆင်းဆင်းမိကြတော့မှဟိုရက်တောင်နေနဲ့နေပေါ့ကလေးတွေနဲ့ကစားပေါ့အဲ့လိုချိန်ကြတော့ည9နာရီမှပြီးပြန်လာတာပါအဲ့ည9နာရီကြတော့မှအာချင်းချင်းတင်ကြချက်ချက်ပြုတ်ကြအဲ့လိုလုပ်ပြီးတော့ခါကြတော့မနေ့ကြတော့လည်းမနေ့3နာရီလောက်ကတခါပြန်ပြက်ပေါ့အဲ့လိုမျိုးဆိုတော့နေရာတရားတော့ဘုရားရောက်တယ်
အဲ့တော့ချက်ရပြုတ်ရတာရောက်တော့ဘလောက်အခက်ခဲဖြစ်လဲ
။ဟောဖြစ်တာလေကောင်းကောင်းလေးအဲ့ရောက်ပါနှစ်3နာရီမှပြန်ပြက်တယ်ဆိုတော့အဲ့ဒီချောတော်တွင်ရုံးဝင်နန်းဒီကလေးကြီးရှိတဲ့အိမ်ကြီးကတော့3နာရီမှတိုင်းငယ်တနာရီတော့ဆရာသမီးခင်းနေအတင်းချက်ကြပေါ့အလိုမျိုးတွေဆိုတော့ကလေးတွေကလည်းဂျာစီဥစုကလည်းပူဆိုတော့အဲ့ဒီဟာတော့နည်းနည်းတိတ်ဆင်မပြေဘူးပေါ့အဲ့ဒီဟာဒီဟာတော့
အပူချိန်မြင့်တက်နေတဲ့ကာလအတွင်းလျှက်စင်ပြီးပြတ်တောက်မှုကြောင့်လေအပိစက်နဲ့ပန်ကာဒီဖွင့်မြားဖြစ်တဲ့အခြေအနေမှာနေ့စဉ်ချက်ပြုတ်ရည်အတွက်ကလည်းအခက်အခဲဖြစ်ရပါတယ်။မိလာချင်းအမိချက်ပြုတ်ဖို့မနေ့စောစောထရတဲ့သူရန်ကုန်ဒေသခံဒေါခင်ထွင်းလွင်က AFP ကိုပြောပါတယ်
။နမိုးလင်း၄နိုင်ခွန်လာစုထားချက်ပြီးချက်ပြုတ်လို့ရှိရင်နည်းနည်းလေထွက်လာပြီဆိုနေလို့မရတော့ဘူး။အားရအန်ဒီကစောစောလေးထားချက်တာ။ဒီမှာကြတော့လည်းမိသွေးမရှိမိရလည်းမလာတဲ့အတွက်ကြောင့်မလို့လာတဲ့ချိန်လေးထားချက်ပြီးရတာ။အာမိမလာတဲ့အချိန်တုန်းတနေ့ကုန်ပဲမိမလာတော့လဲဒီမှာအင်ပါတာတွေဝဲပန်ကာတွေဝဲတော့လဲပတ်စံလေးငွေကုန်ကြရည်များရလေအဲ့တော့ဒါလေးကိုလဲဝယ်ရပြီးတော့ကိုကတနေ့ကုန်ကြတော့ဒါကြီးနဲ့ကြတော့မနေနိုင်ဘူးပန်ကာလေးကလဲတိတ်ပြီးတော့ဆင်ပဲကိုလေးကလဲကြက်မကြီးတိတ်မကောင
်းနိုင်ငံရဲ့လျှက်စင်မီလုပ်ငန်းခဏအတွင်းမှာလဲငွေကြီးဆုံးရှုံးမှုနဲ့ကြုံရပါတယ်မြန်မာချက်ငွေဈေးချမှုနဲ့အတူပဲဆရာနာသိမှုကိုဆန့်ကျင်တဲ့အနေနဲ့လျှက်စင်မီတာကမဆောင်တာတွေနဲ့လဲကြုံရပါတယ်မြန်မာနိုင်ငံရဲ့လျှက်စစ်ကဏ္ဍမှာတော့စိန်ခေါ်အကဲဆန့်ချက်ကြီးတွေဆက်လက်ကြုံတွေ့ရမယ့်ပုံရှိနေတာပါလက်ရှိလျှက်စစ်ဖြန့်ဝေမှုပမာဏအတိုင်းထိန်းထားနိုင်ရည်အတွက်2030ပြည့်နှစ်အထိတစ်နှစ်ကို300ခန်းနဲ့500မဂါဝတ်ထုတ်လုပ်ဖို့လိုအပ်တယ်လို့လည်းကမ္ဘာပန်းကဖော်ပြပါတယ်လျှက်စစ်မီဝန်ဆောင်မှုအရေးအသွေးတိုးတက်လာရေးမှာပုဂ္ဂလိကကဏ္ဍကငွေကြေးအရင်းနှီးစည်းဝင်ရေးအတွက်ကတော့လျှက်စစ်ကဏ္ဍရဲ့ငွေကြေးအကျိုးအမြတ်တိုးတက်မှုနဲ့သုံးဆက်သူတွေရဲ့ယုံကြည်မှုပြန်ရဖို့အရေးကြီးတယ်လို့အစင်ခန်းစားကအကြံပြုထားပါတယ်။ပြန်ပြင်းပြဲဆွရင်ဖြန့်ဝေမှုနဲ့လူလူကြားလျှက်စစ်မလုံလောက်မှုကိုဖြေရှင်းရေးမှာအထောက်အကူဖြစ်နိုင်တဲ့ဆိုပေမဲ့လည်းဖြန့်ဝေရေးဗန္ဒာရေးနဲ့သုံးဆက်သူတွေဘက်ကသိရှိမှုအကန့်အသတ်နဲ့သာရှိတာကြောင့်တိုးချဲ့နိုင်ရေးအတွက်အဟံတာဖြစ်စေပါတယ်။လျှက်စစ်ကဏ္ဍမှာကြုံတွေ့နေရတဲ့ စင်ခေါ်အကဲဆန့်ချက်အများပြားဟာဆိုရင်အခြေခံကြပြီးနိုင်ငံရေးမတည်ငြိမ်မှုပြည်ပခန့်တွေနဲ့နိုင်ငံရဲ့မက်ခရိုစီးပွားရေးအခြေအနေတွေနဲ့လည်းချိတ်ဆက်နေတယ်လို့အစိုးရကန်စာကဖော်ပြပါတယ်လျှက်စစ်ကဏ္ဍရဲ့အခြေခံဆောက်အုံလွှတ်ချက်တွေကကြီးမားလွန်းလာကြောင်းရင်းနှီးမြှုပ်နှံမှုတိုးတက်အောင်မလုပ်ဘဲဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းအစိုးရကန်စာကတတိပေးထားပါတယ်ဆီယနာသိမှုကြောင့်အနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်ရတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကဏ္ဍလည်းပိုပြီးတော့ဆိုးရွားကျဆင်းလာနေပါတယ်ပြပကနေလျှက်စစ်တည်သွင်းမှုနဲ့ပြည်တွင်းလျှက်စစ်လွှတ်ချက်ကိုဖြည့်ဆည်းပေးနိုင်မယ်လို့ညွှန်းလင့်ထားပေမဲ့လက်ရှိနိုင်ငံတွင်းအခြေအနေကြောင့်အခက်အခဲဖြစ်ဆက်ရှိတယ်လို့လည်းကမ္ဘာ့ဘဏ်အစိုးရကစားကထောက်ပြထားပါလိမ့်ရှင
်။မတ်တန်ဂီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဂျန်စီလူငယ်တွေအကြောင်းဇူးမားဆိုရုပ်ရှင်ဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါဗျ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်အားလုံးကိုစွန့်ခွာထားခဲ့ရပြီးတော့ PDF တွေဖြစ်သွားကြတဲ့လူငယ်တွေအကြောင်းကိုအမေရိကန်တွေပို့ပြီးတော့သိအောင်လို့ဇူးမားဆိုတဲ့ရုပ်ရှင်ကိုရိုက်ကူးပြသတာဖြစ်တယ်လို့ရုပ်ရှင်ရိုက်ကူးထုတ်လုပ်သူကပြောပါတယ်။တောခိုလူငယ်တွေနဲ့ထိုင်းမြန်မာနယ်စပ်မှာရုပ်ရှင်ရိုက်ကူးခဲ့ရပုံကိုမဆုမျက်မွန်ကဒါရိုက်တာဒလန်ချော့ကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်
။2021ခုနှစ်ကစစ်တပ်အာဏာသိမ်းလိုက်လို့တောခိုခဲ့ကြရတဲ့လူငယ်9ယောက်အကြောင်းကိုပုံဖော်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားတို့တစ်ခုကိုအမေရိကန်ပြည်ထောင်စု Los Angeles မှာမကြာခင်တုန်းကပြသခဲ့ပါတယ်။စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံကလူငယ်တော်တော်များများသူတို့ရဲ့မိသားစုတွေပိုင်ဆိုင်မှုတွေအားလုံးကိုဆွန့်ပစ်ထားခဲ့ပြီးတော့ခက်ခဲတဲ့ဘဝမျိုးစုံကိုရောက်ခဲ့ကြရတဲ့အကြောင်းနိုင်ငံသားတွေပိုသိအောင်လို့အခုလိုမျိုးရုပ်ရှင်ဇာတ်ကားအနေနဲ့ဖန်တီးထိုင်ကူပြသတာဖြစ်တယ်လို့ဒါရိုက်တာဒီလင်ချာကပြောပါတယ်။နေဆက်ကိုထွက်ပြေးခဲ့ကြရတဲ့ဂျန်စီလူငယ်တွေကိုယ်တိုင်ပါဝင်သရုပ်ဆောင်ထားတဲ့ဒီရုပ်ရှင်ဇာတ်ကားကိုထိုင်းမြန်မာနယ်စပ်မှာဘလို့ရိုက်ကူးခဲ့တယ်လဲဆိုတာကို Los Angeles မှာနေတဲ့ဒါရိုက်တာဒီလင်ချာကိုမေးကြည့်ထားပါတယ်။
ဇမကအဓိကကျွန်တော်တို့ဒီနာမည်ကိုရွေးချယ်ရတဲ့ရွေးချက်ကတော့ဒီလူငယ်တွေကိုပေါ့ represent အနေနဲ့ပေါ့နော်ကိုစားပြုတဲ့အနေနဲ့ပေါ့ဒီလူငယ်တွေ18 19 20 21ပေါ့နော်အဓိကဓာတ်တွေကိုကျွန်တော်တို့ကဦးတည်ပြီးမှရိုက်ထားတဲ့ရုပ်ရှင်တွေဖြစ်တယ်နောက်ပြီးဒီလူငယ်တွေရဲ့ဇက်လံလေးတွေကိုလည်းပြောပြချင်တယ်နောက်ပြီးအရင်ခေတ်တုန်းက88တုန်းကကျွန်တော်တို့ကဒီ documentary တွေရုပ်ရှင်တွေအများကြီးမရှိခဲ့ဘူးပေါ့နော်ဒီ Zoom ကဒီတော်လိုင်းကြီးမပြီးတဲ့အချိန်မှာပေါ့ဒီတော်လိုင်းကြီးကာလမှာတွားရိုက်ထားတဲ့ကာလလေးဖြစ်တဲ့အတွက်ထူးခြားတယ်ပေါ့နာမည်လေးလည်းထူးခြားတယ် Zoom Generation Z တွေကိုကိုစားပြုထားရတဲ့ကာလဖြစ်ပါတယ်
ဆိုတော့အခုဟိုရှင်းပြခဲ့တယ်လို့ပေါ့နော် Generation Z တွေကိုခေါ်တဲ့ဒီ Zoom ဆိုပြီးတော့မှဒီနာမည်ကဒီစစ်တပ်အာဏာသိမ်းပြီးတော့တောခိုခဲ့တဲ့လူငယ်9ယောက်ရဲ့အကြောင်းကိုရိုက်ထားတဲ့ရုပ်ရှင်ဖြစ်ပါတယ်ဆိုတော့အဲ့ဒီ9ယောက်အကြောင်းကတကယ်အဖြစ်ပြက်လားဒါမှမဟုတ်ရုပ်ရှင်အတွက်ကိုပဲဖန်တီးဟိုစိတ်ကူးနဲ့ဖန်တီးပြီးတော့ရိုက်ထားတာပါလားရှင
့်ဒီရုပ်ရှင်ကတော့တကယ်အဖြစ်ပြက်ပါတကယ်ကိုအပြစ်မာလဲပေါ့နော်ဒီလူတွေရှိပါတယ်ဒီဇက်ကောင်9ယောက်လောကအပြစ်မာရှိတယ်နောက်ပြီးကျွန်တော်ဒီရုပ်ရှင်မြင်ရိုက်ခင်မှာဒီဇက်ကောင်9ယောက်ရဲ့ပေါ့နော်အပြစ်မာကျွန်တော်အင်တာဗျူးလေးတွေမေးတယ်သူတို့ဘဝအကြောင်းတွေကျွန်တော်လေ့လာတယ်နောက်ပြီးခါကျတော့တယောက်ချင်းရဲ့ story လေးတွေကိုပေါ့နော်ကျွန်တော်တို့ကဒီရုပ်ရှင်ထဲမှာပေါ့နော်ဇက်လန်နဲ့ပေါ့ကျွန်တော်တို့ကပြန်ပြုပြင်ထားရဲပေါ့နော်ဒါပေမဲ့တော့100% true story ပါဒီဒီကဲကိုဖြည့်ရမှန်ကိုကျွန်တော်ပြင်ရိုက်ထားတယ်နောက်ပြီးဇက်ကောင်တစ်ခုကလည်းဒီဥပမာဆိုရင်စေချောင်းသားဆိုရင်စေချောင်းသားတို့ nest မတို့ nest တို့ကိုအကုန်လုံးကိုစားပြုတဲ့ဇက်ကောင်တစ်ကောင်ဖြစ်ပါတယ်ဒီလိုပေါ့နော်အကုန်လုံး character ထိုင်းမှာပေါ့ရုပ်ရှင်ရဲ့အဲတရုပ်ဆောင်နေတဲ့လူတယောက်တဦးတယောက်ချင်းစီကဒီကိုစားပြုတယ်ပေါ့နော်သူတို့ရဲ့အတိုင်းအဝိုင်းသူတို့ရဲ့ပတ်ဝန်းကျင်
နော်ဒီရုပ်ရှင်ကားရဲ့ထူးခြားချက်ကဒီရုပ်ရှင်ကားရဲ့မှာတရုပ်ဆောင်ကြတဲ့အဓိကတရုပ်ဆောင်ကြတဲ့သူတွေကတကယ်ဟုတ်ပေါ့နော်ဒီစစ်တပ်အာဏာသိမ်းလို့ထွက်ပြေးတောခိုကြတဲ့ဒီ generation z gen z တွေဖြစ်ကြပါတယ်ဆိုတော့သူတို့ကိုအဲ့လိုမျိုးရုပ်ရှင်ထဲမှာတရုပ်ဆောင်နိုင်ဖို့အတွက်ကိုရောဘယ်လိုမျိုးပြင်ဆင်ခဲ့ရတယ်ဆိုတာလည်းပြောပြပါလားရှင့်
ကျွန်တော်ရဲ့တင်ငယ်ချင်းပေါ့နော် Russell ပေါ့ရုပ်ရှင်မင်းသားသူ့ရဲ့အဆက်အသွယ်နဲ့ကျွန်တော်တို့ဒီဗမာပြည်နယ်စပ်မှာရှိတဲ့ရုပ်ရှင်တရုပ်ဆောင်စိတ်ဝင်စားမဲ့ကလေးတွေကိုပေါ့နော်သူကကျွန်တော်ကိုပေါ့မိတ်ဆက်ပေးခဲ့တယ်အဲနောက်ပြီးကျွန်တော်တို့ဒီ Zoom ကနေ audition တွေလုပ်ခဲ့တယ်ပေါ့နော်အဲ audition လုပ်ပြီးတဲ့အချိန်မှာကျွန်တော်တို့ဒီ America နေပေါ့နော်ဒီကလေးတွေကိုပေါ့နော်ဒီကနေ Zoom နဲ့ပေါ့ကျွန်တော်တို့train ယူရပါတယ်ဒီ train ယူရတာလဲကျွန်တော်တို့အချိန်ကြီးအများကြီးပေးရတယ်အထူးသဖြင့်ကျွန်တော်တို့က အမေရိကန်မှာနေတယ်သူတို့ကဗမာပြည်နယ်စပ်မှာနေတယ်ဆိုနေနေညအချိန်ကြီးအများကြီးကွာခြားချက်ရှိတယ် training session မှာလည်းပေါ့နော်ကျွန်တော်ကိုယ်တိုင် train တယ်နောက်ပြီးကျွန်တော်တငယ်ချင်းဝနမျိုးသိန်းသူကိုယ်တိုင် train ပေးတယ်နောက်ပြီးကျွန်တော်ဒီ Hollywood မှာတရုတ်ဆောင်တဲ့ကျွန်တော်တငယ်ချင်းတွေပေါ့နော်သူတို့ကလည်း wire ပြီးမှပေါ့နော်ဒီ zoom meeting မှာတက်ရောက်ပြီးမှသူတို့အကြံဉာဏ်တွေအများကြီးပေးတယ်အဲနောက်ပြီးဒီကလေးတွေကိုဒီဘယ်လိုတရုတ်ဆောင်ရမလဲနောက်ပြီး on set မှာတကယ်ရိုက်ကွင်းပေါ်မှာဆိုရင်ဘယ်လိုစိတ်နေစိတ်ထားဘယ်လိုထားရမလဲတဲ့ပတ်ဝန်းကျင်နေရဘယ်လောက်စုညံနေတာပဲဖြစ်ဖြစ်ကိုပြောချင်တဲ့ဒီဇက်ကောင်ရဲ့ပေါ့တရုတ်ဆောင်တွေပြပြပြပေါ့တရုတ်ဆိုင်နာအောင်လို့သူတို့အကြံဉာဏ်တွေအများကြီးပေးခဲ့ပါတယ်
ဒါတော့ရုပ်ရှင်မရိုက်ခင်တုန်းကဒါပြင်ဆင်ခဲ့ရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့တကယ်ဒီရုပ်ရှင်ကိုရိုက်တဲ့အခါမှာလဲဒီလင်ကိုရိုင်းထိုင်းမြန်မာနေဆက်ကိုသွားပြီးတော့မှဒီခက်ပေါ့လေအန်ဒီရဲ့ကြားကနေရိုက်ခဲ့ရလို့သိရပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းဒီပြောပြနိုင်သလောက်ပေါ့နော်ပြောပြပေးပါရှင
်။အမပြောလို့ပဲပေါ့နော်ဒီမြန်မာပြည်နေဆက်မှာဖြစ်တဲ့အတွက်ကျွန်တော်တို့ညကြရင်တနက်ပြစ်တန်နေလဲကြားရပါတယ်။ပုံကျဲတန်နေလဲကြားရပါတယ်။ဆိုညညဆိုလဲပေါ့နော်ကျွန်တော်တို့ဒီတနက်တန်နေကြတဲ့ဘုံခြေတန်နေကြတဲ့အတွက်အိတ်မပြောတဲ့ညကြီးလည်းအများကြီးရှိပါတယ်။ဘာဖြစ်ဆိုစိတ်ကြီးကိုလွတ်ချပြီးမှအိတ်လိုက်လို့မရအများတန်းတတိထားနေရတယ်ပေါ့နော်။ဘဒူမှကွန်ပျူတာမရှိဘဲနဲ့ကျွန်တော်တို့ရိုက်ယူရတဲ့အပိုင်းဖြစ်တဲ့အတွက်ကျွန်တော်တို့မြင်မြန်သွားမြင်မြန်ရိုက်ပေါ့အဲ့လိုအပိုင်းဒီမှာရှိတယ်ပေါ့။အဲနောက်ပြီးနောက်ထပ်အခက်ခဲတွေကဘာတွေလဲဆိုတော့ကျွန်တော်တို့ကဗမာပြည်နယ်ဆက်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီစကားစာဖက်ကဝတ်စုံတွေကဘောပိုင်ခွင့်မရှိဘူးเนาะနောက်ပြီးကလေးတွေကဒီစကားစဝတ်စုံတွေတွေ့တဲ့အချိန်မှာသူ traumatize အရင်ဖြစ်တယ်ပေါ့เนาะသူတို့ကဟိုတော်တော်လေးညှဉ်းပန်းနှိစက်ခံခဲ့ရတယ်ဒီမှာပါတယ်အတွက်ဒီဝတ်စုံကိုသူတို့ကအရင်ယွန့်ရှာတယ်ပေါ့เนาะအရင်မတွေ့ချင်တဲ့အပိုင်းမှာရှိတယ်တချို့တွေဆိုဟိုမြိတ်တွေကြားတယ်တချို့တွေဆိုရင်ချက်ချင်းရိုက်လို့မရပါဘူးเนาะသူတို့ကကျွန်တော်အချိန်လေးတွေပေးရတယ်အဲ့အပိုင်းတွေမှာရှိတယ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ကဒီနေဆက်ပိုင်းမှာကျွန်တော်တို့ကလက်နက်တွေကင်ခွင့်မရှိဘူးပေါ့နော်ဆိုတော့ဒီရုပ်ရှင်ရိုက်တဲ့အချိန်မှာလဲကျွန်တော်တို့ကလက်နက်တွေထည့်ရိုက်တာရဲ့အပိုင်းတွေရှိတယ်ဆိုတော့ဒီလက်နက်တွေလဲကျွန်တော်တို့ကခက်နေပေါ့နော်ဟိုရယူခဲ့ရတယ်နောက်ပြီးရိုက်တဲ့အချိန်မှာလဲပေါ့နော်ကျွန်တော်တို့ဖွက်ထားရတယ်ပေါ့နော်အဲရိုက်တဲ့အချိန်လေးကိုပဲခဏလေးကင်မရာပေါ်မှာပဲခဏလေးပြနဲ့ကျွန်တော်တို့ဟိုကက်ပါနဲ့ဒီလက်နက်တွေပေါ့နော်ကျွန်တော်တို့ဒီပိတ်ဆတွေနဲ့ပေါ့နော်စက်ကူတွေနဲ့ပြန်ပတ်ပြီးမှကျွန်တော်ကားထဲမှာပေါ့အဲ့လိုသွားပြီးပြန်ပြီးမှဖွက်ထားရတဲ့အပိုင်းလေးရှိတယ်ပေါ့နော်နောက်ပြီးဒီစကားစဝတ်စုံတွေလည်းအဲ့လိုပဲကျွန်တော်တို့ဟိုရိုက်ပြန်နဲ့ချက်ချင်းချွတ်ပြီးကြရင်ကျွန်တော်တို့တနည်းနည်းမှာသွားပြီးမှအဝတ်စတွေနဲ့ပတ်နောက်ပြီးဘူးတွေနဲ့အဆက်ကူဘူးတွေနဲ့ထည့်ပြီးကျွန်တော်တို့ဖွဲ့ရတဲ့အပိုင်းလေးမှာရှိတယ်ပေါ့နော်ဟိုတော်တော်လေးခက်ခဲပါတယ
်ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့နော်ခက်ဒီအပြေချားနေပြီးတော့ရိုက်ကူးခဲ့တဲ့ဒီ Zoom bus ရုပ်ရှင်ကအခုတော့ထွက်လာပြီပေါ့လေဆိုတော့ဒီဖိတ်ချားထားသူတွေနဲ့ပဲဒီ private screening လုပ်တဲ့ဟိုတိတက်ပြပွဲတခုလဲအဲ့လီမှာလုပ်ခဲ့ပါတယ်ဆိုတော့ဒီကားကဒီအခမဲ့ပြတာမျိုးလားဒီကားကိုပြပြီးရန်ကုန်ဝေရှာတာမျိုးလားအဲ့ဒါကိုလည်းနည်းနည်းရှင်းပြပါလားရှင်
အဲကျွန်တော်တို့ကတော့fundraising လောက်တာမဟုတ်ဘူးပေါ့နော်ရန်ပုံငွေလောက်တာမဟုတ်ကျွန်တော် awareness ကိုကအဓိကထားပါတယ်အထူးဖြင့် American တွေပေါ့နော်ဟို internationally ပေါ့ audience တွေကို target ထားပါကျွန်တော်မြန်မာ community ကဒီ2021ကနေပေါ့နော်အခုချိန်အထိမှာဘာတွေဖြစ်ပျက်နေလဲဆိုတာသိပြီးသားဖြစ်ပါတယ်ဆိုကျွန်တော်အနေနဲ့ awareness တွေကကျွန်တော်ရဲ့ Hollywood အတိုင်းဝိုင်းတွေကိုကျွန်တော်သိစေချင်တယ်ဒါကြောင့်မို့ဒီကားကိုလည်းကျွန်တော်တို့ subtitle ထိုးထားတယ်ပေါ့နော်နောက်ပြီးဒီကားကိုလည်းကျွန်တော်ပြတဲ့အချိန်မှာအခမဲ့ဂျင်းငွေပေါ့မယူဘဲနဲ့အလကားပြတာဖြစ်ပါတယ် free ပြတာပေါ့နော် free ပြတာလို့ပြောလို့ရတာပေါ့
American ပြည်တော်စု Los Angeles မှာနေတဲ့ Director Dylan Chow ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းတွေအခြေအနေတွေကိုသူတက်တဲ့အမှုပညာနဲ့လူတွေပိုသိအောင်လို့နောက်ထပ်လည်းလှုပ်သွားဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
တော့ခိုလူငယ်တွေနဲ့ထိုင်းမြန်မာနယ်စပ်မှာရုပ်ရှင်ရိုက်ကူးခဲ့တဲ့အကြောင်းကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်ပြောပြပေးခင်ပါပဲ။အခုဆက်ပြီးတော့ Rainbow အစီအစဉ်ကိုတတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီ American ပြည်ထောင်စုအမှုပညာလောကကသတင်းတိုတိုထွားထွားတွေကိုမတ်အေးတန်နာကျော်ကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ကဘာကျော်ပေါ့အစိုးရထေလာဆွစ်ဖာဒေါ်လာ10,000ချီရတဲ့ဖြောပြေးရေးခီးစဉ်နဲ့စံချိန်အတွက်တင်ခဲ့ပြီးတဲ့နောက်မှာတော့အခုလာပြန်ပါပြီဒီတနွေလုံးကဘာဂီတမြင်ကွင်းမှာနေရာယူခဲ့တဲ့သူ့ရဲ့ဖြောပြေးရေးခီးစဉ်မှတ်တမ်းရုပ်ရှင်ကိုယုံတင်ပြီးတော့မြင်ကွင်းကျယ်ငွေရောင်ပိတ်ကားမှာကြားသာမှာဖြစ်ပါတယ် Welcome to the Eras Tour
This has been the most extraordinary experience of my entire life
The Eras Tour ဖြောပြေးခီးကအခုထိကျွန်မဘဝတက်တန်းတစ်လျှောက်အတိတ်ရဲ့အပြည့်အဝဆုံးအင်အားတွေပေးဆောင်အတွေ့အကြုံပဲဖြစ်ပါတယ်ကျွန်မအဲ့လိုပြောခွင့်ရတာကိုလည်းအမတန်ပျော်ရွှင်မိပါတယ်ပေကာကျေပေါ်မှာမကြခင်ကြည့်နိုင်ကြတော့မှာပါနော်လို့ Taylor Swift ကရေးသွားပါတယ် Taylor Swift တဲ့ Eras Tour မှတ်တမ်းရုပ်ရှင်ကိုမြောက်အမေရိကမှာအောက်တိုဘာလ23ရက်နေ့မှာရုံတင်မယ်လို့ Taylor Swift ကအရင်က Twitter အခုနာမည်ပြောင်းလိုက်တဲ့ X လူမှုကွန်ရက်စာမျက်နှာမှာဩဂုတ်လကောင်ကကြေညာသွားပါတယ်ဒီလိုမျိုးသူ့ရဲ့မှတ်တမ်းရုပ်ရှင်ရုံတင်မဲ့ကိစ္စကလည်း AMC Entertainment လို့ Cineplex လို့ Cinemark လို့ရုပ်ရှင်ယုံကြီးတွေအတွက်တော်တော်ကူညီရာရောက်သွားတာပါ။ Hollywood ရုပ်ရှင်လုပ်ငန်းကြီးမှာမင်းသားမင်းသမီးတွေဇက်ညွန်ရေးသူတွေတပိတ်မှောက်ကြလို့ရုပ်ရှင်ကားကြီးတွေမထွက်နိုင်ဖြစ်နေချိန်မှာသူကားလို့နာမည်ကြီးလူစိတ်ဝင်စားတဲ့ကားရုံတင်နိုင်မှာဖြစ်ပါတယ်။ဥမာဆိုရင် Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကလူများကကြည့်ချင်နေတဲ့ Dune ရုပ်ရှင်အပိုင်းနဲ့ဇက်ကားကိုရုံမတင်နိုင်မနဲ့နောက်နှစ်ຫນွေဦးပေါက်ထီရွှေဆိုင်ထားရပါတယ်။တပိတ်မောက်ထားတဲ့မင်းသားမင်းသမီးတွေက sci-fi သိပ္ပံစမ်းကြဲကားတွေကိုမကြော်ညာပေးဘူးလို့ဆိုလိုပါ။ဒါပေမဲ့သူတို့လိုမျိုး Hollywood တပိတ်မောက်လို့မဟုတ်ဘဲနဲ့ရုံတင်ရဲ့ရွှေဆိုင်ရတဲ့ကားတွေလည်းရှိပါတယ်။အခု Taylor Swift ရဲ့မှတ်တမ်းရုပ်ရှင်အောက်တိုဘာ23ရက်နေ့မှာရုံတင်မှာလို့ဆိုပြီးတော့ရဲရွှေတဲ့ဇက်ကားတွေပါဆိုရင် The Exorcist Believer ရုပ်ရှင်ဇက်ကားကတပတ်စောထွက်ဖို့ရဲရွှေလိုက်ပြီးတော့အောက်တိုဘာလ6ရက်နေ့မှာရုံတင်ပါမယ်။နာမည်ကြီးမင်းသမီး Meg Ryan ရဲ့အချစ်ဆက်မျိုးက What Happens Later ကတော့ Taylor Swift ဇာတ်ကားပြသမဲ့နောက်ဆုံးသတင်းပတ် November 3ရက်နေ့ကိုရက်ရွှေ့လိုက်ပါတယ်။မင်းသမီး Hillary Swank ပါဝင်တရုပ်ဆောင်ထားတဲ့ Ordinary Angel ဇာတ်ကားကလည်းငကိုက October 23ရက်နေ့မှာထွက်ဖို့ဖြစ်ပြီးတော့အခုတော့ရက်ရွှေ့ထားပြီမဲ့ရက်ကိုမကြေညာသေးပါဘူး Taylor Swift ရဲ့ဇာတ်ကားက3နာရီနီးပါးကြာပြီးတော့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာရုံတင်မှာဖြစ်ပါတယ်။လက်မှတ်ဈေးတွေကတော့လူကြီးလက်မှတ်တစ်စောင်ကို $19.89 ဒါကတော့ Taylor Swift ရဲ့မွေးနေ့တက်ဂရစ်သူ့ရဲ့တေးထက်ပြားလည်းဖြစ်တဲ့1989 1989နဲ့ကနန်းတူဖြစ်ပါတယ်။ခလေးလက်မှတ်ဖိုးကတော့$13.13 နဲ့ရောင်းချမှာဖြစ်ပါရဲ့ရှင်။
မရေသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလာအစီအစဉ်ကိုခြူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့ VN နှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်မှုသဘောတူညီခဲ့တဲ့အပေါ်နှစ်နိုင်ငံခေါင်းဆောင်တွေကြိုဆိုလိုက်ပြီးဤပညာတီထွင်မှုတွေမှာရင်းနှီးမြှုပ်နှံမှုနဲ့ပူးပေါင်းဆောင်ရွက်မယ်အကြောင်းသမ္မတဂျိုးဘိုင်ဒန်ကဒီနေ့ VN နိုင်ငံဟနွိုင်းမြို့မှာသမ္မတဖဟာဗန်တောင်းနဲ့တွေ့ဆုံစဉ်မှာပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နှစ်နိုင်ငံကြားမဟာဗျူဟာမြောက်အမြင့်ဆုံးတန်တမန်ဆက်ဆံရေးကိုတိုးမြှင့်လိုက်တယ်လို့ကြေညာပြီးတဲ့နောက်ဒီနေ့မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့ဗီယက်နမ်သမ္မတတို့တွေ့ဆုံခဲ့ကြတာပါကုလသမဂ္ဂကတာဝန်အပ်နှင်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရအဖွဲ့ WIWM ရဲ့လုပ်ငန်းတွေဆောင်ရွက်နိုင်မှုအတွက်စတာလင်ပေါင်5သိန်းကိုဗြိတိန်နိုင်ငံကပေးရလိုက်ပါတယ်မြန်မာနိုင်ငံမှာအရက်သားတွေကိုပိတ်မတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအိုအိမ်မီရှုဖြစ်စီတာတွေပါဝင်လူအခွင့်အရေးချို့ဖောက်မှုတွေကိုအရေးယူနိုင်မှုအတွက် WIWM အဖွဲ့ကစုံစမ်းစစ်ဆေးနေရပါ American ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာလကလူပေါင်း3000ကျော်တေဆုံးခဲ့တဲ့ 9/11 အကြမ်းဖက်မှုတိုက်ခိုက်ခံရမှု22နှစ်ပြည့်အတွက်သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းပြောကြားသွားမှာဖြစ်ပါတယ်ရှင်
တင်းနာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချမ်းနဲ့ဂျိုးဂေးတို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါပါရှင်။
This program has come to you from the Voice of America, Washington.